Welcome to the Voice of America in Burmese.
Mingla mne kema to ta shin mya shin. American Bureau su Washington DC myo ro BOE American tan ye 2023 khu ne mat la 22 ye ni. Bouthu ne mne khen season rwe ko Myanmar sanaw chin mne 6 nai ka ni 9 nai a thi. Line to meter 3048 line lat meter 190 du ka ni dai yai thau lwin ni ba bi shin. တော့တာရှင်များရှင်ဒီကနေ့မနက်ဖက်သတင်းတွေကိုတော့မတင်ပြထိုင်တဲ့ကျွန်မအနားလောက်ပြောပြပါမှာရှင်တရုတ်သမ္မတရုရှားကိုရောက်နေချိန်မှာပဲရုရှားနဲ့တရုတ်နိုင်ငံသားမဟာဗျူဟာပူးပေါင်းရေးစာချုပ်တိတ်ကိုချုပ်ဆိုခဲ့ကြပါတယ်ဂျပန်ဝန်ကြီးချုပ်ကီရှိဒါလည်းကြိုတင်ကြေညာမှုမရှိဘဲနဲ့ယူကရိန်းကိုရောက်ရှိလာပါတယ်တခါတိုင်ဝမ်သမ္မတခီးစင်ပေါ်တရုတ်နိုင်ငံကအမျက်ဖြစ်ဖို့အမေရိကန်ကက
နောက်ဆုံးတော့သူကဒီပါတီဥက္ကဋ္ဌခိုင်ရခိုင်ပါဝင်ပါတီဗဟုကော်မတီကိုစီရခိုင်တို့ကြော်လောက်ကိုသူကဒီအသိမပေးဘဲနဲ့သူကသူပါတီဥက္ကဋ္ဌဆိုပြီးမှဒီပါတီအသိပြန်ဖွင့်လိုက်တယ်ပေါ့နော်
ELP ပါတီရဲ့ပြောခွင့်ရခိုင်ကျော်ခိုင်ပါရှင်ဒီနောက်မှာတော့ထိုင်းနိုင်ငံတွင်မှာမြန်မာတွေဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်နဲ့စစ်တမ်းတင်ခဲ့တဲ့အီရတ်မှာတရုတ်ရဲ့အခြေခံအဆောက်အုံစီမံကိန်းတွေအကြောင်းသတင်းဆောင်မတွေကိုလည်းနှာစင်ချရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတူကဘာတလွားခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ရှင်ကဏ္ဍတွေကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်ရှင်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပါမယ်။ရုရှားနဲ့တရုတ်နိုင်ငံကြားမဟာဗျူဟာကြပူးပေါင်းဆောင်ရွက်မဲ့စာချုပ်တည်တရက်ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့အင်္ဂါနေ့ကပဲလက်မှတ်ရေးထိုးလိုက်ကြပါတယ်
။在双方共同努力下中俄关系始终保持
နောက်ဦးနှစ်ဖက်အားထုတ်မှုကြောင့်ခိုင်မာအားကောင်းတဲ့တရုတ်ရုရှားဆက်ဆံရေးတွေဟာတည်တည်ငြိမ်ငြိမ်ပဲဆက်လက်တိုးတက်နေပါတယ်။နိုင်ငံရဲ့အရာအပြန်လည်ယုံကြည်မှုရှိကြသလိုနှစ်နိုင်ငံတူညီတဲ့အကျိုးစီးပွားလည်းရှိကြပါတယ်လို့တရုတ်သမ္မတရှီကအစီအဝေးမှာပြောဆိုသွားတာပါ။ယူကရိန်းစစ်ပွဲကိုလည်းတဏမယင်းနီလာနဲ့ဖြည့်ရှင်မှုခေါင်းဆောင်အူရိုကတောင်းဆိုထားပါတယ်။ဒါပေမဲ့လည်းယူကရိန်းအစိုးရနဲ့သူ့ရဲ့မဟာမိတ်အနောက်နိုင်ငံတွေကငြိမ်းချမ်းရေးဆွေးနွေးဖို့အဆင်သင့်ဖြစ်တဲ့ပုံမတွေ့ရဘူးလို့သမ္မတပူတင်ကပြောပါတယ်။မော်စကိုမြို့မှာတရုတ်သမ္မတရှီနဲ့နရက်ကြာဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့အမေရိကန်နဲ့အနောက်နိုင်ငံတွေဟာယူကရိန်းဘက်ကပါဝင်တက်ခိုက်နေကြတယ်ဆိုပြီးတော့ဆွဆွဲပြီးတရုတ်နိုင်ငံကတော့ဒီစစ်ပွဲမှာကြားနေခဲ့တယ်လို့ရုရှားသမ္မတကခြေကျူးပြောဆိုပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ကုလသမဂ္ဂရဲ့ပဋိညာဉ်စာရန်းကိုပြန်လည်လေ့လာကြမှာဖြစ်တယ်လို့နိုင်ငံတကာဥပဒေကိုလေးစားလိုက်နိုင်ရမယ်ဆိုတာတရုတ်နဲ့ရုရှားတို့ယုံကြည်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းယူကရိန်းကနေရုရှားတပ်တွေဆုတ်ခွာပေးဖို့တမမဟုတ်နိုင်ငံတကာအသိအမှတ်ပြုယူကရိန်းနဲ့နယ်နိမိတ်တွေကိုလေးစားလိုက်နာဖို့ဆိုတဲ့အချက်တွေကတော့တောင်းဆိုထားတာမရှိပါဘူး။သမ္မတရှီနဲ့ဆွေးနွေးမှုဟာပွင့်လင်းရင်းနှီးမှုရှိသလို2022ခုနှစ်ယူကရိန်းကိုမကျူးကျော်ခင်သတင်းသုံးပတ်အလိုကနှစ်နိုင်ငံကြားအကန့်အသတ်မရှိပူးပေါင်းဆောင်ရွက်သဘောတူညီချက်တွေပုံမခိုင်မာမှုရှိလာအောင်ထပ်မံဆွေးနွေးခဲ့ကြတယ်လို့သမ္မတပူတင်ကပြောပါရတယ်။တရုတ်နိုင်ငံကလည်းယူကရိန်းစစ်ပွဲအရှိန်လျှော့ဖို့နဲ့အပြစ်ခတ်ရစေရေးဆွေးနွေးပွဲဖြစ်မြောက်လာအောင်အချက်12ချက်ပါအစီအစဉ်တရက်ကိုလက်တလောတင်ပြခဲ့တာပါ။2014ခုနှစ်မှာယူကရိန်းပိုင်ခရိုင်းမီးယားဒေသကိုမတရားသိမ်းယူခဲ့တဲ့ရုရှားဘက်က73လကြာရှိလာပြီဖြစ်တဲ့ဒီစစ်ပွဲကာလမှာယူကရိန်းနိုင်ငံအရှေ့ပိုင်းကိုနယ်မြေတွေပါသိမ်းယူထားတာဖြစ်တာဖြစ်ပါတယ်။အခုလိုရုရှားတရုတ်ရဲ့အစီအစဉ်တစ်ကြောင်ယူကရိန်းပိုင်မြေတွေရုရှားဘက်ပုံမွေရရှိသွားစေနိုင်တာကြောင့်ဆိုပြီးတော့တရုတ်ရဲ့ကလန့်ချက်ကိုအနောက်နိုင်ငံတွေကညှင်းပယ်ထားပါတယ်။
ယူကရိန်းကိုရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုခီရှိဒါကရုရှားနဲ့တရုတ်သမ္မတတို့ကြားတွေ့ဆုံဆွေးနွေးမှုတွေကိုအနီးကပ်စောင့်ကြည့်သွားမယ်လို့ပြောဆိုလိုက်ပါတယ်။
習近平国家主席との間では
ロシア系中朝戦争ウクライナ内側が敵対決死務類をちょっと追って、タムラゼレンスキーね、あみじん吠れけばで、ウクライナ人ね、ぱってびてよてたん、てよていたん抗争戦地、あかいま殺隊描述部散打しばで、と、ウクライナタムラね、ぷれ陣ばで、庭さ新林部ま文治長キシダがインガネま描述けたဖြစ်ばで、てよタムラ習近平ရုရှားနိုင်ငံကိုရောက်ရှိနေချိန်မှာပဲဝန်ကြီးချုပ်ခီရှိတာလဲယူကရိန်းကိုကြိုတင်မကြညာပဲအင်ကာနိကရောက်ရှိတာဖြစ်ပါတယ်။လာမယ့်မေလမှာဆက်မှုအင်အားကြီး9နိုင်ငံ G7 ညီလာခံကိုဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့ဂျပန်ဝန်ကြီးချုပ်ခီရှိတာကယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီနဲ့လည်းတွေ့ဆုံခဲ့တယ်လို့ဘူချာမြို့ကစစ်တမ်းကြောင့်အသက်ဆုံးရှုံးခဲ့ရသူတွေကိုပါတွားရောက်ကာရဝပြုခဲ့တာပါ။မြို့တော်ကိပ်နဲ့တိတ်ပြီးမဝေးတဲ့ဘူချာမြို့ဟာအရက်သားတွေအပေါ်ရုရှားတပ်ဖွဲ့တွေရဲ့ကြမ်းကြုတ်ရက်ဆက် လက္ခဏာတည်းရဖြစ်လာခဲ့ပါတယ်ရှင်
တိုင်ဝမ်တမရဆိုင်ဝမ်ရဲ့အမေရိကန်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနိုင်တဲ့တရုတ်နိုင်ငံရဲ့ရန်လုံမှုတွေကိုရှော့ချနိုင်ဖို့အမေရိကန်အစိုးရကကြိုးပမ်းနေပါတယ်။တမရဝိုင်းဟာဒီလနောက်မှကြရင်ဗဟိုအမေရိကန်နိုင်ငံတွေကိုသွားရောက်မဲ့တရားဝင်ခီးစဉ်မစတင်မီလန်ခုလတ်မှာကယ်လီဖိုးနီးယားနဲ့နယူးယောက်မှာခီးတထောက်နားဖို့ရှိနေပါတယ်။တာဟာတိုင်ဝမ်တမရတွေတခြားနိုင်ငံကိုသွားတဲ့ခီးစဉ်တွေမှာအမေရိကန်ကိုတာမန်သဘောနဲ့ခဏဝင်လာတာဖြစ်ပြီးတော့တမရဝိုင်းအပါအဝင်အရင်တိုင်ဝမ်တမရအဆက်ဆက်ဟာအလားတူအမေရိကန်မှာမကြာခဏခီးတထောက်ဝင်လာခဲ့ဘူးလေ။ဘိုက်ဒန်အစိုးရကတရုတ်နိုင်ငံကိုအကြောင်းကြားထားကြောင်းနာမည်မဖော်လိုတဲ့အစိုးရအရာရှိတယောက်ကပြောပါရယ်2016ကနေ2019ခုနှစ်တွေအတွင်းမှာမစ်ချိုင်ဟာအမေရိကန်ကို6ကြိမ်ခီးတထောက်ဝင်နာဖူတယ်လို့လည်းပြောပါရယ်တစ်ခီးစဉ်ကိုအကြောင်းပြပြီးတော့တရုတ်နိုင်ငံအနေနဲ့တိုင်ဝမ်ပေါ်ရှံလိုတဲ့လောက်ရမျိုးမလုပ်သင့်ဘူးလို့လည်းအဲ့ဒီအစိုးရအရာရှိကပြောပါရယ်တမရဆိုင်ဝမ်ဟာအမေရိကန်ခီးစဉ်အတွင်း Los Angeles မြို့အနီးက Ronald Reagan တမရဆန္ဒမှာမိန့်ခွန်းပြောဖို့ရှိတယ်လို့အရင်လာတော့ကသတင်းမီဒါတွေမှာဖော်ပြခဲ့ပါတယ်။ဒါအပြင်လက်ရှိအောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy နဲ့တွေ့ဆုံမှုရှိတယ်လို့လည်းသတင်းတွေကဆိုပါတယ်။ California ပြည်နယ် Republican အမတ် McCarthy ဟာတိုင်ဝမ်ကိုကိုယ်တိုင်တွားရောက်လဲပတ်ဖို့စိတ်ဝင်စားကြောင်းလည်းအရင်ကထုတ်ဖော်ပြောဆိုထားပါပါတယ်
။ American တမရဟောက် Donald Trump ကိုရာဇဝတ်မှုနဲ့ဆွဲချက်တင်ဖို့ရှိနေတဲလို့ဖြစ်ပေါ်လာနိုင်တဲ့အနောက်ရှက်ရန်ကနေကာကွယ်ဖို့သူ့ရဲ့နယူးယောက်ကထရန့်တာဝါအဆောက်အုံမှာတာဝန်ရှိသူတွေကအတားအဆီးအရန်အတားတွေနဲ့လုံခြုံရေးတင်းကျပ်ထားပါတယ်ဒေါ်နယ်ထရန့်ကတော့ဆွဲချက်တင်ခိုင်းရမယ့်အခြေအနေကိုဖလော်ရီဒါနေအင်ကနေစောင့်ဆိုင်းနေပါတယ်ပြီးခဲ့တဲ့သတင်းပတ်ကုန်ကတော့မစ္စတာထရန့်ကသူအင်ကနေမှာအဖမ်းခံရမယ်လို့ထုတ်ပြောထားပေမဲ့လက်ရှိမှာတော့ဒီခံမှန်းချက်အတိုင်းဖြစ်မလာသေးပါဘူးထရန့်ဟာသူဖမ်းခံရမယ့်အခြေအနေကိုဆန္ဒပြကန့်ကွက်ကြဖို့လည်းတိုက်တွန်းထားတာပါဒါအပြင်ဆိုရှယ်မီဒီယာပို့စ်တွေကတဆင့်ဒီမိုကရက်တစ်ပါတီဝင်တစ်ဦးဖြစ်တဲ့မဟန်တန်ခရိုင်ရှင်နေအယ်ဘင်ဘရက်ကိုအထူးရန်လိုတဲ့စကလုံးနေနဲ့တိုက်ခိုက်ပြီးသူ့ကိုစုံစမ်းစစ်ဆေးနေတာအပေါ်ပြစ်တင်ဝေဖန်ထားပါတယ်။နယူးယောက်အာဏာပိုင်တွေကလက်ရှိမှာအွန်လိုင်းပေါ်ကချင်းချောက်တဲ့ပြောဆိုမှုတွေကိုစောင့်ကြည့်နေပြီးလမ်းတွေနဲ့လူသွားစင်္ကြံတွေမှာယာယီအတားအဆီးတွေချထားပေမဲ့ထရန့်တောင်းဆိုထားသလိုဆန္ဒပြပွဲတွေချေချေပြန့်ပြန့်ဖြစ်လာနိုင်တဲ့အရေးအယံကတော့အခုချိန်ထိမတွေ့ရသေးပါဘူး။တနင်္လာနေ့မှာမဟန်တန်ကဂျူရီလူကြီးအဖွဲ့ဟာထရန့်ဘက်ကတက်တစ်တူကိုကြားနာခဲ့ပါတယ်။ဒါဟာထရန့်ဘက်ကတင်ပြချက်ကိုခုံအဖွဲ့အနေနဲ့ထဲသွင်းစဉ်းစားနိုင်စေဖို့အခွင့်အလန်းပေးတဲ့သဘောတည်းရအောင်တရားစွဲမဲ့အစိုးရရှင်းနေတွေကလှုပ်ဆောင်တာဖြစ်ပါတယ်ရှင်းမှာဘလို့အဆင့်တွေဆက်လုံမလဲဆိုတာကတော့အသေးချာမသိရသလိုနောက်ထပ်သက်သေတွေစင့်ခေါ်နိုင်မလားဆိုတာလည်းမသိရသေးပါဘူးတနင်္လာနေ့ကကြားနာမှုမှာထရန့်ရဲ့ရုံးအဖွဲ့လက်ထောက်တင်တဲ့ယင်းနီသူရှင်နေရောဘတ်ကော့စတဲလိုကသက်သေထွက်ဆိုခဲ့ပါတယ်ရှင်
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာရဲ့ပုံထိုးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်စင်ကာပူရောက်မြန်မာတွေမှာမြန်မာနိုင်ငံကူးလက်မှတ်တက်တန်းတို့ဖို့ရှောက်ထားမှုတွေအခက်အခဲကြုံနေရတယ်လို့မြန်မာအဖွဲ့အစည်းတွေကပြောပါတယ်။အလားတူလိုပဲမလေးရှားနဲ့တောင်ကိုရီးယားရောက်မြန်မာအလုပ်သမားတွေလည်းမြန်မာနိုင်ငံကူးလက်မှတ်တက်တန်းယူတိုးရင်းမှာအခက်အခဲတွေကြံ့ကြာမှုတွေကြုံနေရတယ်လို့သိရပါတယ်။နိုင်ငံကူးလက်မှတ်တက်တန်းတိုးရင်းရှောက်ထားဖို့တန်ယုံ website ထဲဝင်မရပဲနဲ့ကြားထဲကလူတို့ချို့ကိုငွေကြေးတစုံတရာပေးမှအလွယ်တကူရှောက်ထားနိုင်တဲ့အခြေအနေဖြစ်နေတယ်လို့မြန်မာရွှေ့ပြောင်းလှုပ်သားများအဖွဲ့စင်ကာပူကဦးအေးငိမ့်က VOA ကိုပြောပါတယ်။စင်ကာပူမြန်မာတန်ယုံကတော့သူတို့အနေနဲ့ဘယ်အဖွဲ့အစည်းကိုမှငွေကြေးနဲ့ passport လုတ်ခွင့်မပေးထားကြောင်းထုတ်ပြန်ထားပါတယ်။မလေးရှားမှာလည်းစကိုင်းတိုင်းနဲ့မကွေတိုင်းမှတ်ပုံတင်ကိုင်ဆောင်ထားသူတွေ passport တက်တန်းတိုးတဲ့အခါမှာနိုင်ငံရေးကင်းရှင်းကြောင်းမြန်မာတန်ယုံကလက်မှတ်ရေးထိုးခိုင်းတယ်လို့မြန်မာအဖွဲ့အစည်းတချို့က VOA ကိုပြောပါရယ်။မလေးရှားနိုင်ငံမှာအကြောင်းအမျိုးမျိုးကြောင့်ရောက်ရှိလာတဲ့မြန်မာနိုင်ငံသားတွေအတွက်အလုပ်လုတ်ခွင့် permit တွေကိုအခုနှစ်ဒီဇင်ဘာလအထိထုတ်ပေးသွားမယ်လို့မလေးအာဏာပိုင်တွေကကြေညာထားတာပါ။ဒါပေမဲ့မြန်မာတန်ယုံဘက်က passport ချိန်မီရနိုင်မှဒီ permit တွေကိုမလေးရှားအစိုးရစီမံလျှောက်ထားခွင့်ရမှာပါကိုရီးယားရောက်မြန်မာတွေလည်းအလားတူအဖြစ်ပြက်မျိုးတွေကြုံနေရတာဖြစ်ပါတယ
်စီးပွားရေးချက်တင်းနေတဲ့သီရိလင်ကာကိုပြည်ပဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကဒေါ်လာ 1.6 ဘီလီယံချင်းငွေထုတ်ပေးဖို့တနင်္လာနေ့ကအတည်ပြုပါတယ်သီရိလင်ကာဟာသူ့ရဲ့အကြီးဆုံးမြေရှင်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံနဲ့ညှိနှိုင်းဆောင်ရွက်နေရတဲ့အတွက် IMF ရဲ့ငွေကြေးထောက်ပံ့ရေးအတည်ပြုချက်ကကနဦးညွှန်မှန်းထားတာထက်ပိုပြီးတော့ကြားခဲ့ပါတယ်အခုသဘောတူညီချက်အရသီရိလင်ကာကို IMF ကဒေါ်လာ333တန်ချက်ချင်းထုတ်ပေးမှဖြစ်ပြီးနောက်ထပ်ထောက်ပံ့ငွေတွေကိုတော့လာမယ့်လတည်တဲ့
ည့်အမှာဆက်ပြီးတော့ပေးမှာဖြစ်ပါတယ်။သီရိလင်ကာဟာ IMF အပါအဝင်တခြားနိုင်ငံတကာဘန်ဒါရေးအဖွဲ့အစည်းတွေစီကနေစုစုပေါင်းဒေါ်လာ9ဘီလီယံအထိလက်ခံရရှိမယ်လို့သမ္မတရုံးကထုတ်ပြန်ခဲ့ပါတယ်။အစားအစာလောင်စာဆီးနဲ့ဆေးဝါးပြက်လက်မှုတွေကြောင့်လူထုဟာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးလူ22တန်းရှိတဲ့ဒီကျွန်းနိုင်ငံမှာကမောက်ကမာတွေကျုံနေတာတစ်နှစ်နီးပါးအကြာမှာအခုလို IMF ကငွေထုတ်ချေတာဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံအလဲပိုင်းကမ်းလွန်ပင်လယ်ပြင်မှာပြီးခဲ့တဲ့လကရက်ကနှိမ့်မြုပ်သွားတဲ့စီတင်သင်္ဘောတစ်စင်းရဲ့နေရာကိုရှာဖွေတွေ့ရှိလိုက်ပါပြီ။ဂျပန်နိုင်ငံကလူရန်ထားတဲ့ရေအောက်ဆက်ရုပ် ROV ကရေအောက်ပေ1300လောက်ကိုရောက်နေတဲ့ Princess Empress ရေနံသင်သင်္ဘောတီနေရာကိုရှာဖွေတွေ့ရှိခဲ့တာဖြစ်တယ်လို့ Oriental Mindoro ဒေသအုပ်ချုပ်ရေးမှူးဟူမာလီတိုဒိုတိုကအင်္ဂါနေ့မှာပြောပါရယ်။ဆက်ရုပ်ကရယူလာတဲ့တပ်ပုံတွေအရသင်္ဘောရဲ့အခြေအနေနဲ့စီရီယိုစိတ်ထွက်နေတဲ့အပေါက်တွေဘယ်လိုဖားထေးနိုင်မလဲဆိုတာဆုံးဖြတ်နိုင်မယ်လို့လည်းပြောပါရယ်။February 28日ကတင်မောနှိမ့်မြုပ်သွားတဲ့အချိန်မှာစစ်မှုလုပ်ငန်းသုံးလောင်စာဆီလီတာ8သိန်းဝန်းကျင်တင်ဆောင်လာတာပါတင်မောနှိမ့်တဲ့အချိန်ကလေးကစီရွေရိုစိမ့်ထွက်နေတာဖြစ်ပြီးတော့အဲ့ဒီစီရွေကြောင့်တနာကြောက်တန်းတွေလူမှုရောတွေနဲ့ရေမော်အေကထောင်းနဲ့ချီထိခိုက်နိုင်တယ်လို့အာနာပိုင်တွေကပြောပါတယ်တင်မောရဲကြံနေတဲ့စီရွေအ мян ဆုတ်ထုတ်ဖို့နဲ့ရေထဲရိုစိမ့်ထွက်နေတဲ့လောင်စာဆီတွေထိန်းချုပ်ရှင်းလင်းတဲ့နေရာမှာအမေရိကန်နဲ့ဂျပန်နိုင်ငံစီကအကူအညီတွေကိုဖိလစ်ပိုင်ကတောင်းခံထားတာပါဒေသခံမိသားစုဝင်ထောင်ချီရိုးရဲ့လူမှုပွားကိုထိခိုက်လာနိုင်ခြင်းရှိနေတဲ့အတွက်လည်းအခုလိုစီရွေစိမ့်ထွက်နေတဲ့ရေပြင်းနဲ့နမိတ်ထဲ၅ဘန်းခွင့်နဲ့ရေကူးခွင့်တွေကိုအာနာပိုင်တွေကတားမြစ်ထားပါတယ်
အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်မှာပြီးခဲ့တဲ့2000ပြည်နှစ်နောက်ပိုင်းဘာမီစပိုက်သွန်းလို့ခေါ်တဲ့မြမစပတ်အုံးမွေအကောင်ကြီး 18,000 ကျော်ဖမ်းမိခဲ့ပေမဲ့မြမစပတ်အုံးမွေ 1,000 ချီဟာပြည်နယ်ထဲက Everglades အမည်ရှိအပူပိုင်းဆူဆူသဘာဝအမျိုးသားဥယျာဉ်ထဲမှာချက်စားနေဆဲပဲလို့လေ့လာသူတွေကပြောပါတယ်မြမစပတ်အုံးမွေတွေဟာအဲ့ဒီဒေသစားတိမဟုတ်ဖဲဌာနေတိုင်းရင်းငှက်တွေနုထိုက်သရဝါတွေနဲ့တွားတော်သရဝါတွေကိုဖမ်းဆီးဆတ်တောက်တဲ့အတွက်ကြောင့်ဂေဟဗေဒစနစ်ကိုထိခိုက်လာနေတယ်လို့လည်းပြောပါတယ်သူတို့ဟာပိုအင်အားကြီးတဲ့အတွက်ဌာနေသရဝါတွေအပေါ်အနိုင်ယူနေတယ်လို့လည်းပြောပါတယ် Everglades အမျိုးသားဥယျာဉ်ဟာကမ္ဘာပေါ်မှာအထူးခြားဆုံးတဲ့အသိမွေဆုံးဂေဟဗေဒစနစ်တွေထဲကတစ်ခုဖြစ်ပါတယ်ရှင်ထိတ်တဲရောက်သတင်းတွေကိုနန်းလောင်နဲ့တူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ပြမှာဖြစ်ပါတယ်။ရခိုင်ပြည်လူမျိုးရေးပါတီက ELP ရဲ့ဒုတိယဥက္ကဋ္ဌဆွမ်းမြရာဇာလင်းကိုပါတီစီမံစည်းကမ်းတွေချိုးဖောက်တာကြောင့်ပါတီကနေထုတ်ပယ်တယ်လို့ ELP ပါတီကမနေ့ကသတင်းထုတ်ပါတယ်။ဆွမ်းမြရာဇာလင်းဘက်ကတော့ပါတီနဲ့လမ်းစဉ်မကိုက်ညီတာကြောင့်သူကိုယ်တိုင်ပါတီအသစ်ဖွဲ့လိုက်ပြီလို့ပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးပါအောင်ရှင်
။စစ်ကောင်စီနဲ့အပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီALP အတွင်းမှသဘောထားကွဲလွဲမှုတွေရှိနေတာကြောင့်စောမြတ်ရာဇာလင်းကိုယ်တိုင်ဥက္ကဋ္ဌနေရာကိုယူပြီး ALP ပါတီကိုအသစ်တစ်ဖန်ဖွဲ့စည်းလိုက်တယ်လို့ပြီးခဲ့တဲ့မတ်လ19ရက်နေ့က ALP ပါတီကထုတ်ပြန်ထားပါတယ်အခုလိုပါတီသစ်ဖွဲ့စည်းတာနဲ့ပတ်သက်ပြီးပါတီဥက္ကဋ္ဌခံရဲခံအပါအဝင်ပါတီရဲ့ဘိုးကော်မတီဝင်တွေကိုအသိမပေးဘဲစောမြတ်ရာဇာလင်းကထုတ်ပြန်လိုက်တာဖြစ်တဲ့အတွက်စောမြတ်ရာဇာလင်းကိုပါတီစီမင်းစည်းကမ်းတွေချိုးဖောက်တာကြောင့်ဆိုပြီးပါတီကနေထုတ်ပယ်လိုက်တယ်လို့ ALP ပါတီပြောခွင့်ရခိုင်ကျော်ခိုင်ကပြောပါတယ
်။နောက်ဆုံးတော့သူကဒီပါတီဥက္ကဋ္ဌခိုင်ရခိုင်ပါဝင်ပါတီဘဟုကော်မတီကိုစီရခိုင်လုံးကျော်လောက်ကိုသူကဒီအသိမပေးဘဲနဲ့သူကသူပါတီဥက္ကဋ္ဌဆိုပြီးမှဒီပါတီအသိပြန်ဖွဲ့လိုက်တယ်ပေါ့နော်။အဲ့ဒါဆိုတော့ဒီကဒီလိုလုံးရက်တွေကတကယ့်ကိုပါတီမှာဒီဖိစစ်ပုံဆိုင်ရာဒါစီမီစကန်တွေကိုဒါရှိုးဖောက်တာဖြစ်ပါတယ်။အဲနမပတ်ပတ်တလို့သူကပါတီနဲ့ဘာမှမသက်ဆိုင်တော့ဘူးပေါ့နော်။အဲလိုပုံစံမျိုးဖြစ်ပါတယ်။သူ ALP နာမည်ကိုဒါတုံးဆွေးနေတာ၏အဲ ALP စီတီကိုတုံးဆွေးနေတဲ့ဟာ၏အဲဒါသူရဲ့လိုရက်တွေကကျွန်တော်တို့ဒီ ALP ပါတီနဲ့ဘာမှသက်ဆိုင်မှုမရှိတော့ပါဘူးလို့
။ဒါအပြင်စောမြတ်ရာဇာလင်းအနေနဲ့စစ်တွေဘက်ကိုခီးထွက်လာတဲ့ ALP ပါတီရဲ့ဒုတိယစစ်ဦးစီးချုပ်နဲ့ရဲဘော်၅ဦးကိုစစ်ကောင်စီရဲ့အကူအညီနဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလအစောပိုင်းကစစ်တွေလေစေမှာဖမ်းဆီးခဲ့ပြီးစစ်တွေက ALP စခန်းမှာထိန်းသိမ်းထားတယ်လို့ ALP ပါတီရဲ့မနေ့ကထုတ်ပြန်ကြမှာဖော်ပြထားပါတယ်။လက်ရှိမှာတော့ပါတီဥက္ကဋ္ဌခံရဲခံဦးဆောင်တဲ့ ALP ပါတီနဲ့စောမြတ်ရာဇာလင်းဦးဆောင်တဲ့ ALP ပါတီဆိုပြီးနှစ်ဖွဲ့ကွဲနေပါတယ်။ပါတီကနေထုတ်ပြန်ခံလိုက်ရတာနဲ့ပတ်သက်ပြီးစောမြတ်ရာဇာလင်းကအခုလိုပြောပါတယ်။
ကျမပြောချင်တာကျမကိုထောက်ပြစီရမှမလို့တော့တာကျမသူတို့ထားခဲ့ပြီးပြီလေကျမကြိုတင်သူတို့ထားခဲ့ပြီးပြီကျမကိုလန်းစဉ်အတိုင်းကိုသွားဖို့ရအတွက်ကျမပါတီကိုကျမဖွဲ့စည်းလိုက်ပြီထိုကလေးကကျမနဲ့မှမပတ်သက်တော့တာအဲ့ဒါကြောင့်ကျမပြောစရာကကျမကိုထောက်ပြလို့မရဘူးကျမသူတို့ထားခဲ့ပြီးပြီဆိုတာပဲကျမပြောချင်တယ်
ALB ပါတီဟာပြီးခဲ့တဲ့1969 AP 9ရက်နေ့မှာစတင်ဖွဲ့စည်းခဲ့တဲ့ပါတီဖြစ်ပြီး2015ခုနှစ်မှာ ALB ပါတီအနေနဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်ရေးရစဲမှုသဘောတူစာချုပ် NCA မှာလက်မှတ်ထိုးထားတဲ့ပါတီဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့အီရတ်နိုင်ငံတွင်းကတရုတ်ရဲ့စီးပွားရေးစီမံကိန်းနေနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ကိုနားဆင်ကြရဖို့ရှိပါတယ်။အခုတော့ထိုင်းဘက်ကမြန်မာတွေဖမ်းဆီးခံရတဲ့အခြေအနေဆိုင်ရာသတင်းပေးပို့ချက်တခုကိုနားဆင်ကြရအောင်ပါရှင်။ထိုင်းမြန်မာနယ်စပ်ကန့်ချနာပူရီပြည်နယ်ထဲမှာတရားမဝင်မြန်မာတွေကိုလူကုန်ကူးလာတဲ့ပစ်ကတ်ကားတစ်စီးကိုထိုင်းအနာပိုင်တွေကပြစ်ခတ်ဖမ်းဆီးတာကြောင့်ကားပေါ်ပါလာသူ12ဦးဖမ်းခံရပါတယ်။၅ရက်အတွင်းပြည်နယ်3ခုမှာလူကုန်ကူးသူတွေနဲ့အတူတရားမဝင်မြန်မာတရားကျော်ဖမ်းဆီးခံရပါတယ်။ဒီသတင်းကိုတော့ VOE သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကန့်ချနာပူရီပြည်နယ်မင်းမြို့နယ်ဝန်တိုကျေးရွာတနေရာမှာတရားမဝင်မြန်မာတွေကိုတယ်ဆောင်လာတဲ့ကားတစ်စီးကိုပြစ်ခတ်ဖမ်းဆီးခဲ့ရမှာကားပေါ်မှာတလဘတ်နဲ့အုပ်ပြီးခေါ်လာတဲ့မြန်မာ12ယောက်ကိုဖမ်းမိခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်မတ်လ20ရက်နေ့ကထိုင်းနယ်မွန်ပြည်နယ်နယ်စပ်ကန့်ချနာပူရီပြည်နယ်မင်းမြို့နယ်တနေရာမှာတန်လျာဖြစ်ပေါ်ရာပစ်ကတ်ကားစီးကိုမောင်းနေလာတာကိုတွေ့တယ်အဲ့ဒီကစစ်စေးကိတ်ကိုအရောက်မှာအချိန်ပြင်းပြင်းနဲ့မောင်းနေပြီးတော့ပိန်းချောင်ထွက်ခွာသွားတာကြောင့်မလို့လုံရွေးတပ်ဖွဲ့ကပတ်စိတ်တိုက်ပြီးတော့အင်အားဖြန့်ခွဲပြီးလိုက်လံဖမ်းဆီးခဲ့ရမှာ1 Paragraph မြို့နယ်ကိုသွားမဲ့လမ်းမှာအဲ့ကောင်ကိုတာစီဖမ်းမိခဲ့ပါတယ်အဲ့ဒီပစ်ကတ်ကားပေါ်မှာတရားမဝင်မြန်မာ12ဦးအမျိုးသား4ဦးအမျိုးသမီးကတော့9ဦးကလေးငယ်2ဦးဖမ်းဆီးရမိပါတယ်
ကားပေါ်မှာတလဘတ်တွေနဲ့အုပ်ပြီးတဲဆောင်လာတဲ့ကားသမားကိုအာနာပိုင်တွေကစစ်ဆေးရမှာသူတို့ကိုစံခရဗူဒီမြို့နယ်ကနေတဲဆောင်လာတာဖြစ်ပြီးတဦးကိုဗန့်ငွေ 8,000 လောက်ရတယ်ဆိုပြီးထွက်ဆိုခဲ့ပါတယ်။အခုဆိုရင်9ရက်အတွင်းတရားမဝင်မြန်မာတရားကျော်ကိုဖမ်းမိခဲ့ပြီးလူပွဲစားတွေလည်းဖမ်းမိခဲ့တယ်ဆိုပြီးအခုလိုပြောပြပါတယ်
။တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်တဲ့တရားမဝင်မြန်မာတွေပြီးခဲ့တဲ့မလ16ရက်နေ့ကစပြီးတော့မလ20ရက်နေ့ထိ9ရက်အတွင်းမှာပြည်နယ်3ခုမှာတရားမဝင်မြန်မာစစ်ရာကျော်ပေါ့အတိအကျပြောရင်113ယောက်ဝင်ရောက်ခဲ့ပြီးတော့ကသူတို့နဲ့တူရင်မောင်း3ယောက်ကိုပါထိုင်းလုံခြုံရေးအဖွဲ့ကနေဖမ်းမိတယ်ပေါ့ဗျာ
တပ်ပြည်နယ်မဲဆောက်မြို့ကနေထိုင်းမလေးနယ်စပ်ကိုတရားမဝင်မြန်မာတွေပို့ဆောင်ခဲ့တဲ့ထိုင်းနိုင်ငံသား9ဦးကိုလည်းမနေ့ကဖမ်းဆီးခဲ့ပါတယ်သူတို့တွေဟာလူပုံကူးတာအပြင်တရားမဝင်မြန်မာတွေကိုတပ်ဖြတ်အလောင်းဖျောက်ဖျက်မှုတွေနဲ့ပါတန်လျာရှိတာကြောင့်ဖမ်းဆီးအရေးယူခဲ့တာဖြစ်ပါတယ်ရှင်
မအေးအေးမှာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။တောတာရှင်များရှင်။အစ္စလာမ်ရဲ့အစိုးရ IS ကိုအောင်ပွဲဆင်နိုင်ပြီဖြစ်ကြောင်းအီရတ်ကချိန်ညားတာ9နှစ်ကျော်ရှိလာခဲ့ပေမဲ့နိုင်ငံရဲ့ဒေတာအများပြားမှာတော့စစ်တမ်းကနေပြန်ပြီးတော့နလန်မထူသေးပါဘူး။နိုင်ငံမှာစာတင်ကြောင်းအသစ် 12,000 လို့တယ်လို့အစိုးရကပြောထားပြီးတရုတ်အပါအဝင်ပြပနိုင်ငံတွေကအခုအညီကိုရှာဖွေနေတာပါ။သဘောတူညီချက်တွေကတေချာရေရာမှုမရှိပေမဲ့အီရတ်တွေကတော့ကြောင်းတစ်တွေရရှိရေးကိုသာစိတ်အားထက်သန်နေကြပါတယ်။နာမိုအက်ဗ်ဒူလာရဲ့သတင်းဆောင်မကိုနားဆင်ပါရှင်
။မိုဆူးမြို့ကဂါဆန်ညာကျောက်ဟာဆိုရင်စစ်ဖြစ်ရင်ကြုံရတဲ့တာဒကတစ်ခုပါ။အီရတ်နိုင်ငံမြောက်ပိုင်းမြို့မှာမျိုးဆက်ပေါင်းများစွာတက်ရောက်ခဲ့တဲ့တချင်းကစီကားလာတဲ့အကြောင်းဖြစ်ပါတယ်။ကျောင်းသားဟောင်းဖာဟက်အက်ဗ်ဒူဆလမ်ကအခုလိုပြောပါတယ်
။ကျောင်းသခရာ
ကျောင်းနဲ့ပတ်သက်ပြီးတော့အမှတ်ရစရာတွေရှိပေမဲ့အခုတော့မိုဆူးမှာဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်ကျောင်းလဲပျက်စီးသွားပါပြီ။
အစ္စလာမ်ရဲ့အစွန်ရောက် IS ကိုတိုက်ထုတ်တဲ့အီရတ်စစ်ပွဲတွင်ကျောင်းငယ်ပါအဝင်နိုင်ငံရဲ့အခြေခံအဆောက်အုံတွေပျက်စီးခဲ့ပါတယ်။နိုင်ငံတော်မှာကျောင်းပေါင်း 12,000 လောက်လိုမယ်လို့အစိုးရကခန့်မှန်းပါတယ်။ကျောင်း 8,000 တိစောက်ဖို့တရုတ်လုပ်ငန်းတွေနဲ့လည်းလက်တလောစာချုပ်လက်မှတ်ထိုးထားပါတယ်။ကနဦးလုပ်ငန်းစဉ်အနေနဲ့ကျောင်းတစ်ထောင်စတင်တိစောက်နေပြီဖြစ်ပြီးဒီစီမံကိန်းက8နှစ်လောက်ကြာမယ်လို့ခန့်မှန်းထားပါတယ်။စာတင်ကမ်းမှာလူတွေများလွန်းလို့ညှဉ်းညူနေတဲ့အဗ်ဒူလာအဗ်ဒူလာတို့လိုကျောင်းသားတွေကတော့ဒီသတင်းကိုကြိုဆိုကြပါတယ
်။ဝါလာမန်ကစရာ
စာတင်ကမ်းမှာလူများလုံးတော့တိတ်ပြီးစူညံနေပြီး
နောက်ပိုင်းမှာထိုင်ရရတဲ့ကျွန်တော်တို့လိုကျောင်းသားတွေအတွက်တော့သင်ခန်းစာကိုကောင်းကောင်းနားထောင်လို့မရပါဘူး
။ဒါပေမဲ့တမင်ရိုးချံဖုတ်တဲ့ဗန္ဒာယီဆိုင်ရာစီစဉ်ဟာဆိုရင်အစ်စ်မမီတဲ့ကျောင်းနေဖြစ်သွားမယ်အရေးဣရတ်တချို့ကစိုးရင်ကြပါတယ်။ Cut Irat အစ်စ်မြင်ပညာရေးဝန်ကြီးဟောင်းဒလဝါအလဘ်အဒင်းကတရုတ်ရဲ့စီမံကိန်းကင်တွယ်ဆောင်ရွက်မှုတွေကိုရှင်းပြပါတယ
်။ They subcontracted
it. ဈေးလျှော်ပြီးဣရတ်တွေကိုတဆင့် contract ပေးပါတယ်။ဒါကြောင့်လဲနောက်ဆုံးမှာတော့ဣရတ်တွေအရှုံးပေါ်ရသလိုငွေကြေးမှတ်တည်မှုကလည်းချင်းငွေမဟုတ်ပါဘူး။ရေနံကနေတဆင့်ပေးရတာပါ
။တဆင့်ကန် contract မှာလည်းပွဲစားကငွေဖြတ်ယူတဲ့ NDA ကလည်းရှိပါတယ်။ဣရတ်တရုတ်ဆက်ဆံရေးသုံးသပ်သူဆာရာအာဇစ်က
So if that's the case
ဒီလိုသာဆိုရင်တော့ចောင်းကိုအမှန်တကယ်တိဆောက်ခဲ့သူထံငွေသိမ့်မရောက်တဲ့သဘောဖြစ်ပါတယ်။ငွေသိမ့်မရောက်တော့ရင်အကြီးအသေးကလည်းမကောင်းပါဘူး။စီမံကိန်းမှာပါဝင်သူတွေပိုပြီးများလာရင်လက်ရှိအီရတ်ရဲ့အခြေအနေအရအာဂရီလိုက်စားမှုတွေပိုပြီးများလာနိုင်ပါတယ်
။ဘဲကရက်ကတရုတ်တန်ယုံနောက်စီမံကိန်းမှာပါဝင်တဲ့ Power China နဲ့ Sinotech တို့ကို VOA ကအီးမေးလ်ပေးဖို့မေးမြန်းပေးမယ်အကြောင်းမပြန်ပါဘူး။တရုတ်အပြင်ဥရောပသမ္မဂနဲ့အမေရိကန်တို့ကလည်းအီရတ်နိုင်ငံတွင်ပညာရေးစနစ်ပြန်လည်တည်ဆောက်ရေးမှာကူညီကြပါတယ်။ဒါပေမဲ့လက်တလောနှစ်ပိုင်းနဲ့အတွင်းဣရတ်မှာအမေရိကန်ရဲ့အခြေချလှုပ်ဆောင်မှုကရော့ကျလာနေပြီးတရုတ်ဘက်ကဝင်ရောက်မှုကတိတိတတ်တာတိုးလာနေပါတယ်။တရုတ်အစိုးရရဲ့ရေနံအတွက်စီမံကိန်းများသဘောတူညီချက်တစ်စိတ်တစ်ပတ်အရတရုတ်လုပ်ငန်းကြီးတွေကရေကာတာတွေလျှက်စစ်တအားပေးဆက်ယုံနေတိတ်ပံမြို့တစ်ခုကိုပါတိဆောက်နေတာပါ။ဣရိဘက်ကဆလာဟာဒင်းတက္ကသိုလ်ရဲ့တရုတ်ဘာသာစကားဌာနကိုလည်း2019ခုနှစ်မှာဖွင့်ပါတယ်။မန်ဒရင်တရုတ်စာသင်ဖို့တရုတ်ကဆရာတွေလည်းရောက်လာပါတယ်။ဣရတ်နိုင်ငံမှာတရုတ်ကဝင်ရောက်လုပ်ကိုင်မှုတိုးလာတာကြောင့်စီးပွားရေးအခွင့်အလမ်းတွေရှိလာဖို့မျှော်လင့်ကြောင်းကျောင်းသူတူဖြစ်တဲ့ရီယန်မူစတာဖာကဒီယာကပြောပါတယ
်။ I saw that Chinese language is a
တရုတ်ဘာသာစကားကကမ္ဘာမှာအရေးအကြီးဆုံးတစ်ခုဖြစ်တယ်လို့ယူဆလို့ကျွန်မရွေးချယ်ခဲ့တာပါ။အလုတ်ကောင်းကောင်းရနိုင်မယ်လို့ထင်ပါတယ်
။တရုတ်စာသင်ကြားမှုကနေကျောင်းတွေဆောက်လုပ်မှုအစုံနိုင်ငံပြန်လည်တည်ဆောက်ရေးမှာတရုတ်ရဲ့ကူညီမှုကိုဣရတ်ပြည်သူအများအပြားကကြိုဆိုကြပါတယ်။ကျောင်းသားဟောင်းတူဖြစ်တဲ့ Farhad Abdul Salam အတွက်တော့ဘယ်နိုင်ငံကဣရတ်ကိုကူညီတယ်လဲဆိုတာကအကြောင်းမဟုတ်ပါဘူး။စာသင်ကျောင်းတွေပြန်ကောင်းလာတာကိုပဲသူကတွေ့မြင်ခြင်းနေတာဖြစ်ပါတယ်ရှင်။
အခုတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးလိုပါတယ်ရှင်။ American ပြည်ထောင်စု Florida ပြည်နယ်တောင်ပိုင်းက Everglades ဥယျာဉ်ကိုပြန်လည်ထိန်းသိမ်းပြင်ဆင်ဖို့စီမံကိန်းချဆောင်ရွက်နေပါတယ်။အဲ့ဒီမှာရှိတဲ့ဂေဟစနစ်ချောင်းလူဦးရေ9000လောက်အတွက်ရေသန့်ရရှိစေသလိုစိတ်မြေနှုံးမြေတွေချောင်းလည်းသဘာဝကို NDA ပြုတဲ့ကာဗွန်ဓာတ်ငွေတွေကိုစုပ်ယူထားပေးတာပါ။ဒီအကြောင်း AP 3ရေးသားချက်ကိုတော့ကိုအောင်ပြောပြပေးပါမယ်ရှင်။
1 million ကျော်အေကာရှိတဲ့ Everglades ရေလွှမ်းသဘာဝဥယျာဉ်ဟာတော်ရိုင်းတိရစ္ဆာန်တွေခိုးအောင်ရနေရဖြစ်တယ်လို့တန်းနဲ့ချီတဲ့ American တွေတုံးဆွဲဖို့ရေလဲထွက်ပါတယ်။ဒါ့အပြင်လည်း20ရာစုကာလအတွင်းစိုက်ပျိုးရေးနဲ့မြို့ပြတွေအတွက်ရေသွဲယူတုံးဆွဲခဲ့တယ်လို့လမ်းတွေဖောက်ရမှာရေစီးလာရလမ်းကြောင်းကိုဖြတ်တောက်ခဲ့တာကြောင့်ဥယျာဉ်မြေထပ်ဝက်လောက်ဟာ6သိပ်ပျက်စီးကုန်ပါတယ်။ခုခါရာသီဥတုဖောက်ပြန်ပြောင်းလဲနေချိန်မှာကမ္ဘာတစ်လောရေရှားပါလာတာကြောင့်ဒီဥယျာဉ်ကိုပြန်လည်ပြင်ဆင်နေပါတယ်။
So by restoring the hydrology
ရောင်ရေသုံးဆွဲရေးပေးဝေးရေးစနစ်ပြန်ကောင်းမွန်ဆောင်ရွက်တာကြောင့်ကာဗွန်ဒိုင်အောက်ဆိုက်စုပ်ယူနိုင်တဲ့မြေလွှာတွေကိုသဘာဝအတိုင်းပြန်ဖန်တီးနိုင်မှာပါ
Florida ပြည်နယ်ကအိုကချိုဘီရေကန်ကနေရှန်ကျလာတဲ့ရေတွေကိုတူလောင်ဖို့ခုအခါရေလောင်တမန်ဆောက်လုပ်နေပြီးညဉ့်ဉန်းရေတွေကိုတန့်စင်က Everglades ဥယျာဉ်တဲကိုစီးဆင်းစေမှာပါ American ကြီးတဲ့ Engineer တပ်ဖွဲ့ကနေရေလောင်တမန်ကို February လကုန်မှာစဆောက်တာဖြစ်ပြီးတော့2029ခုနှစ်မှာအဆုံးသတ်မယ်လို့ဆိုပါတယ်
That groundbreaking really
signified Everglades ဥယျာဉ်ကိုပြန်ပြင်ဆင်ဖို့အခုလိုအစာပြိုးနိုင်လိုက်တာကအရေးကြီးတဲ့အဆင့်ပါအခုလိုလှုပ်လိုက်တာကြောင့် Okeechobee ရေကန်ကရေတွေကိုတခြားနေရာလွှဲပြီးပို့နိုင်သလိုအရှိနဲ့အနောက်ကိုလည်းစီးမသွားတော့ပါဘူးကိုဒေတာတွင်မှာပဲရေစုဆောင်ပြီးလိုတဲ့အခါ Everglades ထဲပြန်ထည့်ပေးလိုက်ရုံပါပဲ
ဥယျင်ပြန်ပြင်ဆင်ထင်းသိမ်းရေးအတွက်2000ခုနှစ်မှာ Congress လွှတ်တော်ကဥပဒေပြဋ္ဌာန်းခဲ့တာဟာ American အစိုးရက Everglades ပြင်ဆင်ရေးဒေါ်လာ1 billion သုံးဆွဲမယ်လို့ကတိပြုထားတာဟာ
We've made great progress particularly over the past decade
လွန်ခဲ့တဲ့10နှစ်အတွင်းတိုးတက်မှုတွေရှိခဲ့ပါတယ်တီမီယာမီဒေါ်လာမှာတမိုင်အရှိတံတားထိုးခဲ့သလိုအရှိဘက်မှာနေကြသူတွေရေဘေးအန္တရာယ်မကြုံရအောင်အတားအဆီးတွေလုပ်ခဲ့ပါတယ်။အိုခီချိုဘီရေကန်တောင်ဘက်မှာလည်း ရေလောင်တမန်ဆောက်ဖို့စပြင်ဆင်နေပါတယ်ဒီစီမံကိန်းပြီးစီးဖို့ပြည်ထောင်စုနဲ့ပြည်내ရန်ပုံငွေတွေလည်းရှိထားပြီးပါပြီ
ပြန်လဲဆိုပြလာတဲ့ Everglade ဥယျာဉ်ကိုလဲမယ်ဆိုရင်အချိန်၃ရက်လောက်ကြာနိုင်ပါတယ်လေပတ်ဖို့အကောင်းဆုံးရာသီကတော့6တွေ့ရာသီဖြစ်တဲ့နိုဝင်ဘာကနေ April လအတွင်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြပေးခဲ့တာပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေမိနစ်ခင်ထုတ်လွှင့်ချက်တွေကိုလှိုင်းတိုမီတာ3248လိုင်းလံမီတာ190တို့ကနေနားဆင်နေကြရတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ဘင်္ဂလားဒေ့ရှ်ရဲ့ဒေသအတွင်းကရိုဟင်ဂျာဒုက္ခသည်တွေကိုလူသားချင်းစာနာထောက်ထားရေးအကူအညီအတွက်အမေရိကန်ဒေါ်လာ26သန်းတိတိထပ်မံကူညီမယ်လို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကမကြာမီကကြေညာခဲ့ပါတယ်။အကြမ်းဖက်မှုတွေကဆက်လက်ဖြစ်ပွားနေပြီးဒါရဲ့တဲ့အောင်မှုကိုခံခဲ့ကြရတဲ့မြန်မာပြည်ကလူတွေနဲ့မြန်မာပြည်ကဒုက္ခအသည်တွေကိုလက်ခံထားကြတဲ့ရက်ရွာအတိုက်အဝင်းအတွက်ဒီရမုံငွေကအခုညီပေးမှာပါ။ရခိုင်ပြည်နယ်နဲ့ရိုဟင်ဂျာအချက်အတဲကိုအမေရိကန်က2018ခုနှစ်ဩဂုတ်လကတည်းကစူးစူးပေါင်းထောက်ကူနေခဲ့တာကဒီရမုံငွေအသစ်နဲ့ပါဆိုလို့ရှိရင်1.1ဘီလီယံနီနီရောက်သွားခဲ့ပါပြီ။အဒီတုန်းကရိုဟင်ဂျာ8,400ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံက Cox Bazar ကိုသူတို့လုံခြုံရေးအတွက်ထွက်ပြေးခဲ့ကြရတာပါ။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ဟိုဘက်ဒီဘက်မှာရှိနေကြတဲ့အကြမ်းဖက်ခံရက်ရွာအတိုက်ဝင်းတွေကိုဒီရမုံငွေကြောင့်ကျွန်တော်တို့ရဲ့လူသားချင်းစာနာထောက်ထားရေးလှုပ်ဖော်ကင်ပတ်အဖွဲ့တွေကအကူအညီပေးနိုင်ကြမှာပါလို့နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကအခုလိုပြောပါတယ်။
including nearly 980,000 Rohingya refugees hosted by Bangladesh 740,000
မြန်မာစစ်တပ်ကရခိုင်ပြည်နယ်မှာလူမျိုးသုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်မှာကျူးလွန်နေရဆွေးမှုလူမျိုးရှင်းလင်းမှုနဲ့တခြားထိတ်လန့်ပွဲရက်ဆက်ကြမ်းကြုတ်မှုတွေကိုထပ်ခါတလဲလဲကျူးလွန်ခဲ့တာမို့လို့2019ခုနှစ်ဩဂတ်စ်လဝန်းကျင်လတွေမှာ Rohingya 8,400ထွက်ပြေးခဲ့ကြရပြီးတော့အဲ့နောက်ပိုင်းလတွေမှာတော့ထွက်ပြေးလာကြသူတွေနဲ့ဆိုလို့ရှိရင် 9,800 နီးနီးရှိလာခဲ့ပါတယ်သူတို့ပါဝင်ဘင်္ဂလားဒေ့ရှ်လက်ခံပြီးထားတဲ့ရက်ရွာအတိုက်ဝင်းဝင်လူဦးရေ 9,400 နီးနီးနဲ့မြန်မာနိုင်ငံထဲမှာဆက်ပြီးတော့ဖြစ်ပွားနေတဲ့အကြမ်းဖက်ခံအခြားသူတွေကိုဒီရမုံငွေကနေပြီးတော့ထောက်ကူပေးမှာဖြစ်ပါတယ
်မြန်မာနိုင်ငံအတွင်းအကြမ်းဖက်ခံရတာကြောင့်ထွက်ပြေးလာကြသူတွေကိုတိုးပြီးကူညီပံ့ပိုးဖို့နဲ့လူသားချင်းစာနာထောက်ထားရေးကိုခိုင်ခိုင်မာမာတုံ့ပြန်ဆောင်ရွက်ကြဖို့တခြားလူရှင်တွေကိုလည်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကထောက်ပြန်ချက်မှာတိုက်တွန်းလိုက်ပါတယ်တခြားနိုင်ငံတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့သဘောထားကြီးရရောမှုနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားကြတဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေရဲ့အဝတ်ကျေပွန်မှုကိုလည်းအမေရိကန်ပြည်ထောင်စုကအထူးသဖြင့်အခုလိုအချက်အသေးက6နှစ်ထဲရောက်လာတဲ့အခါမှာအတိအမှတ်ပြုလိုက်ပါတယ်လို့ပြောရေးဆိုခွင့်ရှိသူ Price ကပြောပါတယ
် We remain committed to working towards durable solutions to the crisis and will continue to partner with
the government. ဒီကြတဲ့အတွက်ရည်ရှိခံနဲ့ဖြေရှင်းနိုင်မှုရအောင်လို့လှုံ့ဆော်ကြဖို့ကျွန်တော်တို့ဂတိကဝေပြုလှုံ့ဆော်နေကြဆဲဖြစ်ပါတယ်လူသားချင်းစာနာထောက်ထားရေးအကြက်တဲကိုပေါင်းဆက်ညှိနှိုင်းအထောက်ကူကောင်းကောင်းနဲ့တုံ့ပြန်ကြတဲ့နေရာမှာဘင်္ဂလားဒေ့ရှ်အစိုးရရိုဟင်ဂျာအတိုက်ဝန်းအင်ရှင်ရက်ရွာအတိုက်ဝန်းနဲ့မြန်မာနိုင်ငံတကာပြည်သူတွေနဲ့ဆက်ပြီးတော့လက်တွဲဆောင်ရွက်သွားပါမယ်။ကမ္ဘာမှာအထူးခိုက်ခံရကြည်အကြီးဆုံးလူတွေရဲ့ဒုက္ခတွေနည်းပါးတော့အောင်လို့ရိုဟင်ဂျာအကြက်တဲတုံ့ပြန်ရေးကတစ်ဆင့်နိုင်ငံတကာအတိုက်ဝန်းဟာကျွန်တော်တို့ထားရှိတဲ့ဂတိကဝတ်တွေအတိုင်းတည်ကြည်ခိုင်မာစွာဆက်လက်ဆောင်ရွက်ကြပါလိမ့်မယ်
။မြန်မာနိုင်ငံရဲ့အခြေအနေကခွင့်ပြုလာတဲ့အခါအိုးအိမ်စွန့်ခွာပြောင်းရွှေ့နေထိုင်နေကြရတဲ့ရိုဟင်ဂျာတွေအနေနဲ့လုံခြုံစိတ်ချမိမိသဘောအလျောက်ဂုဏ်သိက္ခာရှိရှိရေရှည်တည်တတ်ပြီးပြန်လည်ပေါင်းစည်းနိုင်မဲ့အင်အပြန်ခီးကိုအမေရိကန်ပြည်ထောင်စုကထောက်ခံပါတယ်ဒီကြတဲ့ပြီးဆုံးမှုမရှိမဖြစ်အရေးပါတဲ့အဆင့်ကတော့မိမိပြည်သူတွေအပေါ်စစ်အစိုးရကရက်ဆက်ကြမ်းကြုတ်ဖိနှိပ်နိုင်မှုအဆုံးသတ်ရေးနဲ့အလုံးပေါင်းဝင်နိုင်တဲ့ပါတီစုံဒီမိုကရေစီလမ်းကြောင်းအပေါ်သဘောတူရေးပဲဖြစ်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကန်ကကြေညာပါတယ်အဲ့ဒီအချိန်တိုင်အောင်အမေရိကန်ပြည်ထောင်စုရဲ့လူသားချင်းစာနာထောက်ထားရေးလှုပ်ဖော်ကင်ပတ်တွေကနေ့စဉ်အသက်ကယ်တင်ရေးအလုပ်တွေလုပ်နေတာအတွက်အမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုလိုက်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်တော်တာရှင်တို့အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းအသိပေးလိုပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနဲ့ခင်ထုတ်လွှင့်ချက်တွေကိုဆက်လက်နားဆင်နေကြရတာဖြစ်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One Click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါတောတာရှင်များရှင် VOA American အသံရ2023ခုနှစ်မတ်လ22ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3248တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာ Social Media ဘောကလူကြီးများတရင်ကဘာတလွားခီးသွားဆတဲ့သတင်းဖတ်ဆင်ခဏတွေနဲ့အတူနားဆင်ကြရမယ့်ကန္တာတစ်ခုထဲမှာတော့
ဒီမှာဆိုရင်တောင်းနေရဆိုရင်ထမင်းကြိုက်လည်းထည့်စရာမလိုဘူး။ဟောမောက်ဖိုးလေးနည်းနည်းပေးလို့လာလိုက်ဆိုရင်တနေ့20ပဲပေးနိုင်တယ်ဒီမှာဆိုလေ
။နေရာပေါင်းဆိုအချောင်းဆုံးသတင်းဖတ်ဆင်ခဏမှာနားဆင်ကြည့်ရှုချရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အချောင်းတိကောင်းစရာအစီအစဉ်ကိုတင်ပြပါမယ်။ယူကရိန်းကိုအမေရိကန်ပြည်ထောင်စုကအပြည့်အဝထောက်ခံထားပေမဲ့ Republican နဲ့ Democrat Party တင်းမှာသဘောထားကွဲပြားသူတချို့ရှိလာပါတယ်။ယူကရိန်းအရေးအပြင်ကမ္ဘာအင်အားချင်းကွင်းရှာညှိရာမှာတခြားအလေးထားရမယ့်ကိစ္စတွေလည်းရှိလာတာကြောင့်နဲ့နဲ့ရှိုင်းရှိုင်းသဘောထားကွဲလဲတာတွေရှိလာနိုင်တဲ့အကြောင်း VOA သတင်းတောက် Veronica Bodres Iglesia ပေးပို့တဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြထားပါတယ်ရှင
်ဝါရှင်တန် DC မှာစစ်စန့်ကြီးအဖွဲ့တချို့ဆန္ဒပြနေကြတာပါယူကရိန်းစစ်ပွဲကိုငြင်းချစွာအပြေရှားကြဖို့နဲ့အမေရိကန်ရဲ့ယူကရိန်းနဲ့ပတ်သက်တဲ့သဘောထားကိုသူတို့ကပြောင်းလဲစေချင်နေတာပါ
We know people are hurting right now. We
ကြေးဖောင်းပွားလာတာကြောင့်လူတွေဒုက္ခရောက်နေကြပါတယ်။လူတွေအတွက်ငွေကလိုနေတာပါ။အခုတော့အဲ့ဒီဒေါ်လာဘီလီယံနဲ့ချီတဲ့ငွေတွေစစ်ပွဲအတွက်သုံးနေရပါတယ်
။ Nuclear လက်နက်အရေးနဲ့ပတ်သက်ပြီးတော့လဲသူတို့ကစိုးရိမ်နေပါတယ်
။ Despite the fact that Nuclear စစ်ပွဲဖြစ်နိုင်ခြင်းနည်းပေမဲ့လည်းခုလောက်ပြောလာနေတဲ့အနေအထားတော့မရောက်သင့်ပါဘူး
။ Axios Ipsos လူလူစစ်တမ်းတစ်ခုမှာတော့ Ukraine ကိုလက်နက်နဲ့ငွေထောက်ပံ့တာနဲ့ပတ်သက်လို့ Democrat 96ရာခိုင်နှုန်းနဲ့နိုင်ငံရေးပါတီဝင်မဟုတ်သူ60ရာခိုင်နှုန်းကသဘောတူလက်ခံကြပါတယ်။ Republican တွေတဲကတော့42ရာခိုင်နှုန်းကသာထောက်ခံကြပြီးမထောက်ခံသူတွေထဲမှာ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis လည်းပါဝင်ပါတယ်။ဒါပေမဲ့တာဝန်သိရသူတွေအနေနဲ့တာဝန်ယူမှုရှိဖို့လိုတယ်လို့ထိတ်တန့်ခေါင်းဆောင်တချို့ကခံယူထားတာပါ။
လွတ်လပ်တဲ့ကမ္ဘာကြီးကိုဦးဆောင်နေတဲ့အင်အားကြီးဒီမိုကရေစီနိုင်ငံအနေနဲ့ယူကရိန်းစစ်တပ်လိုအပ်တာမှန်သမျှလက်ဝယ်ရှိနေဖို့အမေရိကကဆက်ပံ့ပိုးပေးနေဖို့လိုပါတယ
်။လာမယ့် 2024 အမေရိကန်သမ္မတရွေးကောက်ပွဲမှာ Mike Pence ရော Ron DeSantis ပါဝင်ရှင်ပြိုင်မယ်လို့သတင်းတွေထွက်နေပေမဲ့သူတို့ကတရားဝင်ကြေညာထားတာတော့မရှိသေးပါဘူး။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးအမေရိကန်ရည်တည်ချက်ပေါ်တော်တော်များများကအခိုင်အမာထောက်ခံကြပေမဲ့ခုခါဒီမိုကရက်ထဲမှာရုရှားနဲ့ညှိနှိုင်းဖို့လူလားသူတွေလည်းရှိလာပါတယ
် Liberals and Progressives in the Democratic Party
ဒီမိုကရက်ပါတီရဲ့ Liberal နဲ့ Progressive တွေကဘိုင်ဒန်ဆိုးရောက်တိတ်ပြီးသဘောမတွေ့ကြပါဘူးတကယ်လို့ကျွန်တော်ထင်တဲ့အတိုင်းသမ္မတဘိုင်ဒန်ကနောက်ထပ်ရွေးကောက်ပွဲထပ်ဝင်မယ်ဆိုရင်ဖိအားတွေရှိလာပါလိမ့်မယ
်ဒါအပြင် American အနေနဲ့ရင်ဆိုင်နေရတဲ့တခြားပြဿနာတွေနဲ့ပတ်သက်ပြီးတော့လဲသူတို့ကပိုအလေးပေးစေချင်နေတာပါ
This one is the banking situation.
ဘာစင်းနဲ့ပတ်သက်ပြီးဒေါ်လေးဖြည့်ရှင်းမှုလို့ဒီလိုထိုင်ဝမ်နဲ့ Pacific ဒေသတွေမှာတရုတ်ကပို့ပြီးတူဩစာအာဏာချက်ထွင်လာတဲ့ကိစ္စတွေလည်းရှိနေပါတယ်
။2024 American သမ္မတရွေးကောက်ပွဲနီးလာတာနဲ့အမျှလာမယ့်နှစ်အစောပိုင်းမှာ Ukraine အရေးနဲ့ပတ်သက်ပြီးငင်းခုန်ဆွေးနွေးမှုတွေပိုပြင်းထန်လာနိုင်တဲ့အခြေအနေတွေလည်းရှိနေတာပါခင်ဗျာ။
စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းဖတ်ဆင်ခန္ဓာကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လုလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ် ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
ဒီ UI မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုဆက်လက်တင်ပြနေပါတယ်ရှင်။မကြာခင်မှာတော့ကဘာတလွှတ်ခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြရဖို့ရှိပါတယ်။အခုတော့ social media ပေါ်မှာပြီးခဲ့တဲ့ရက်ပိုင်းတွင်လူကြီးများခဲ့တဲ့တမိနစ်သတင်းလေးတွေကိုစုစည်းတင်ပြပေးပါမယ်။လေရင်စွန်းစားမောင်းနေသူတူမိုးမျော်ထိတ်ခေါင်မိုးကလချင်းချင်းလေးပေါ်မှာလေရင်ရအောင်ဆင်းသက်ပြခဲ့ပါတယ်။အနောက်နိုင်ငံထုတ်တင့်ကားနဲ့ဆစ်လက်နဲ့အယောင်ဆောင်ပစ္စည်းတွေကို check company တစ်ခုကထုတ်လုပ်နေပြီးအဝယ်လိုက်နေပါတယ်။ဒီလို social media ပေါ်မှာလူကြီးများတဲ့တမိနစ်သတင်းတွေကိုမအေးတန်တာကြောစုစည်းတင်ပြထားပါတယ်ရှင
်။မလောဆလေးရင်းနေကလေရင်လေးတစ်စင်းမိုးမျော်တိုက်ရဲ့တိုက်ခေါင်မိုးရဟရင်ဆင်းသက်ကွက်မှာအောင်မြင်မြင်ဆင်းသက်နိုင်ခဲ့ပါရဲ့။တောင်ပင်ပါရဲ့လေရင်တစ်စင်းမြေပြင်အချက်ပြားဆနစ်မပါဘဲနဲ့နေရာချင်းချင်းလေးမှာရအောင်လို့လေရင်ဆင်းသက်နိုင်ခဲ့တာဒါပထမဦးဆုံးချိန်ဖြစ်ပါရဲ့။ဒူဝိုင်းမြို့ကနာမည်ကျော်မိုးမျော်တိုက်ခေါင်မိုးနေရာချင်းချင်းလေးမှာလေရင်ကိုဆင်းသက်ပြနိုင်သူကအသက်39နှစ်အရွယ်စွန့်စားတရုတ်ပြလေရင်မှုဖြစ်သူလုခ်ဇက်ပီလာဖြစ်ပြီးတော့လေရင်ပြေးလမ်းအတွက်မီတာ20ပဲရှိတဲ့ရဟရင်ဆင်းကွက်မှာဆင်းသက်နိုင်ခဲ့တာဖြစ်ပါရဲ့။သူကလေရင်ဆင်းဖို့၃ချိန်မြောက်ကြိုးစားသွားပြီးတော့မှအောင်မြင်သွားတာပါ။ရဟရင်ဆင်းတဲ့အကွက်ကလည်းလေထဲပေအမြင့်600ကျော်မှတည်ရှိပါရဲ့။အဲ့ဒီဒူဘိုင်းမြို့ကအထက်ပေါင်း56ထက်မြင့်တဲ့နာမည်ကျော်ဘူရာအယ်အာရဖ်ဟိုတယ်ကတညတဲခိုစီဈေးအမြင့်ဆုံးဒေါ်လာ2000ကျွဲအထိဈေးကြီးတဲ့ဟိုတယ်ဖြစ်ပြီးတော့အဲ့ဒီဟိုတယ်ကဟောလိဝုဒ်ရဲ့တဲရိတ်ရင်ပေါ်စွန့်စားရုပ်ရှင်ကားတွေမှလည်းပါဝင်တတ်တာဖြစ်ပါရဲ့။အခုစွန့်စားမှုကိုလုပ်ဖို့တော့လေရင်မှုက2021ခုနှစ်ထဲကအချိန်ပေါင်း650အစံလေ့ကျင့်ခဲ့ရပါတယ်။အဲ့ဒီကသူ့ရဲ့အကွက်ပြမှုအဆုံးသတ်တော့သူကအဲ့မြေပြင်ကွက်လက်လေးမှာမုံလက်ကောက်ပေါ်အဝိုင်းပတ်လေရင်မောင်းပြီးတော့တိုက်ခေါမိုးပေါ်ကနေပြီးလေရင်နဲ့တိုင်ပင်ထုတ်ပြသွားခဲ့ပါတယ်။လေထိုးစကားတူတွေပေါင်းရဲ့ဆက်လက်နဲ့ပစ္စည်းနဲ့ပုံတူထုတ်လုပ်ထားတဲ့ပစ္စည်းပုံစံမျိုးစုံနဲ့အမျိုး30ကျော်ပါတယ်။ထိုင်းနိုင်ငံထုတ်စစ်ဘက်ဆိုင်ရာပစ္စည်းအတုရောင်တွေထဲမှာနောက်ဆုံး HIMARS ရွေးရှားဒုံးပစ္စည်းစနစ်ပါပါလာပြီးတော့တကယ် site to guide to ထုတ်လုပ်ထားတာဖြစ်ပါတယ်။ဒီပစ္စည်းတွေဘယ်ကဝယ်ယူလဲဆိုတာမပြောပေမဲ့လည်း Ukraine ကိုရောက်ရင်လည်းရောက်သွားနိုင်တယ်လို့ကုမ္ပဏီကပြောပါတယ်။ဒီစစ်သုံးပစ္စည်းအတုရောင်တွေကလူလုပ်ပိုးသားနဲ့ချုပ်လုပ်ထားပြီးတော့ Radar နဲ့ကျင့်လဲအပူဓာတ်ထုတ်လုပ်တဲ့တကယ်အစ်စ်လိုမျိုးတွေ့ရပါတယ်။ကားရုတစီကိုလေမထိုးခင်ခောက်ပြီးတော့အထုတ်သေးထိုင်ထားရင်စစ်သား2ယောက်ကနေ4ယောက်ကတဲမနိုင်ပြီးတော့တောင်ငန်လေးဆိုရင်တော့10မိနစ်လေးထိုးတာနဲ့ကားပုံဖြစ်သွားနိုင်ပါလေ။ကမ္ဘာမှာရုရှားယူကရိန်းစစ်ပွဲကြီးဖြစ်ပွားနေချိန်မှာအနောက်နိုင်ငံထုတ်တင်ကားနဲ့ဆစ်လက်နဲ့ပစ္စည်းတွေဝယ်လို့အမြင့်တက်နေသလိုအခုလိုအယောင်ဆောင်စစ်ပစ္စည်းတွေလည်းအဝယ်လိုက်ပြီးတော့ဒီကုမ္ပဏီကအလုပ်ဖြစ်နေတာပါ။အထူးသဖြင့်ဆိုရင်တော့ရုရှားစစ်ပွဲစတင်ခဲ့တဲ့ကသူတို့ထုတ်လုပ်တဲ့ပစ္စည်းတွေအဝယ်လိုက်လာတာအခုသူတို့လုပ်ငန်းကရာနှုန်းဖြင့်ကြီးထွားလာပါလေ။သူတို့ထုတ်တဲ့လင်းမုတ်ကအတူရောင်တစည်းကလည်းအမျိုးအစားကိုလိုက်ပြီးတော့ဒေါ်လာ1000ကနေပြီးတော့ဒေါ်လာ3000အထိကျသင့်ပါတယ်။မလ14ရက်နေ့ရုရှားနိုင်ငံအရှေ့တောင်မြောက်ခီးစင်မှာတော့ရုရှားသမ္မတဗလာဒီမီယာပူတင် MI171A2 ရဟတ်ယာဉ်အသွင်ယူမောင်းနေမှုကိုစစ်ဆေးခဲ့ပါတယ်။သမ္မတပူတင်ကရုရှားပြည်ထောင်စုတွေကဘူရက်တီးယားနိုင်ငံလေးရဲ့အိုလန်ဦးရဲရဟရင်စက်ယုံကရဟရင်မောင်းလေးကျင်ခန်းထဲမှာကွန်ပျူတာစနစ်နဲ့ပြန်တန်းခီးစဉ်အတိုလေးတစ်ခုတွေ့ဆန်းတက်မောင်းနေခဲ့ပါတယ်။သူ့ရဲ့ခီးစဉ်မှာလိုက်ပါလာတဲ့ဒေတာခေါင်းဆောင်နေတဲ့အတူသမရပူတင်ကစက်ယုံကိုလှည့်လည်ကြည့်ရှုပြီးတော့အလုသမားတွေကိုလည်းမိန်ကုန်းခက်ရှိရှိတစ်ခုခြွေသွားတော့အနောက်နိုင်ငံတွေကပိတ်ဆို့တန်းခတ်ထားတဲ့ကြားကခိုင်ခိုင်မာမာရှိနေတဲ့ရုရှားရဲ့စီးပွားရေးစွမ်းအားဆိုပြီးတော့သမရကချီးကျူးပြောကြားသွားပါတယ်။အနောက်နိုင်ငံတွေကမကြုံစဘူးအောင်များပြတဲ့အရေးယူပိတ်ဆို့မှုတွေလုပ်နေပေမဲ့ရုရှားစီးပွားရေးကထင်ထားတာထက်တောင်မှပိုပြီးအားကောင်းနေတယ်လို့အခုလိုပြောသွားပါတယ
်။ Fundamental ne asnova asnova
ရုရှားစီးပွားရေးကိုပိုကောင်းအောင်လုပ်နိုင်ခဲ့တယ်။အတွင်းအားလိုက်ပြီးတော့နိုင်ငံပြိုကျမယ်လို့ပြောပေမဲ့လည်းရုရှားကထင်ထားတာထက်ပိုပြီးခိုင်မာအားကောင်းတယ်လို့သမ္မတပူတင်ကပြောပါတယ်။ရန်သူကစစ်ရုံတွေရပ်တန့်ဗဏ္ဍာရေးစနစ်ပြိုလဲသွားပြီးတော့ဆန္ဒပြမှုတွေနဲ့နိုင်ငံအတွင်းမှာလှိုက်စားပြိုကျဖို့ညှော်နေပေမဲ့လည်းဖြစ်မလာပါဘူးလို့သူကဆိုပါတယ်။ မော်စကိုမြို့တော်ရဲ့အရှေ့ဘက်မိုင်ပေါင်း3000နီးပါးကဘူရတရားသမ္မတနိုင်ငံမှာရှိတဲ့ဥလန်ဥဒင်း Aviation ဆက်ရုံက1939ခုနှစ်ကတည်းကတည်ထောင်ထားတာဖြစ်ပြီးတော့ရုရှားတပ်ဖွဲ့တွေအတွက်စီးရဲရင်တွေထုတ်ပေးနေတဲ့ဆက်ရုံဖြစ်ပါတယ်။ဆောင်းရာသီကျောင်းပိတ်ရဲ့အတွင်းမှာကျောင်းတွေပြန်ဖွင့်တော့ကျောင်းသားတွေကြီးပဲတွေ့ရတဲ့အာဖဂန်တပ်ကတို့ဖြစ်ပါတယ်။ကမ္ဘာအမျိုးသမီးအခွင့်အရေးကိုဂုဏ်ပြုတဲ့မလ10ရက်နိုင်ငံတကာအမျိုးသမီးများနေ့မရောက်ခင်နှစ်ရက်မှာပဲမလ6ရက်နေ့အာဖဂန်နစ္စတန်နိုင်ငံမှာကျောင်းသူတွေကျောင်းတက်ခွင့်မရဘဲနဲ့ကျောင်းသားတွေကြီးတက်တက်နဲ့အဲ့လိုတက်ကူတွေပြန်ဖွင့်ခဲ့တာပါ။တာလီဘန်အုပ်ချုပ်မှုအောက်မှာရှိတဲ့အာဖဂန်နစ္စတန်နိုင်ငံမှာချမှတ်ထားတဲ့အမျိုးသမီးတွေအတွက်ကန့်သတ်ချက်တွေအများကြီးတွေမှာတော့အစ်မြင့်ပညာတင်ခွင့်မရှိတာလည်းပါပါတယ်။သူတို့တက်လာကစားကတော့အရင်ကမိန်းကလေးတွေကြောင်းတက်ရင်ဘလို့ဝတ်ဆင်ရမယ်အိမ်ကအမျိုးသားတူဦးကျောင်းကိုလိုက်ပို့ရမယ်လို့ပြောခဲ့တာကနေပြီးတော့အခုပို့တင်းကျက်ပြီးတော့ကျောင်းမတက်ရတဲ့အခြေအနေထိဖြစ်သွားပါရဲ့။နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တွေကဒီကန့်သတ်ချက်ကယာယီပဲဖြစ်မယ်လို့ပြောထားပေမဲ့မိန်းကလေးတွေအတွက်အလဲတန်းကျောင်းတွေတောင်မှပိတ်ထားတာတစ်နှစ်ကျော်သွားပါပြီ။ပညာရေးပြင်တခြားနယ်ပယ်တွေမှာလည်းအမျိုးသမီးတွေကိုကန့်သတ်မှုတွေမျိုးစုံလှုပ်ထားတာမှာတော့အမျိုးသမီးတွေအစိုးရအလုပ်တွေကနေဖြုတ်ခံရဒါကဆိုရင်လည်းအရန်နှိမ်ပေးတာမျိုးတွေနဲ့ဂျုံရပါတယ်။ဒါအပြင်အမျိုးသမီးတွေကပန်းကျင်ပွဲစီအားကစားရုံတို့ကိုလည်းမသွားရတဲ့အပြင်အိမ်ပြင်ထွက်ရင်လည်းဒီကုလုံးလုံအောင်ဖုံးကွယ်ခိုင်းထားပါရဲ့။တယ်လီဖုန်းမှာဗီဒီယိုတိုလေးတွေဖန်နေနိုင်တဲ့ TikTok application ကိုတရုတ်ကုမ္ပဏီကပိုင်တာတရုတ်အစိုးရကွန်မြူနတီပါတီ CPV တို့နဲ့ဆက်ဆက်မှုရှိနိုင်တာကြောင့်ပြဿနာတက်နေပါတယ်။အမေရိကန်ပြည်အောင်စုကနေဒါဥရောပတမက္ခတို့ကအစိုးရနဲ့ပတ်သက်တဲ့ဖုန်းတို့ကွန်ပျူတာတို့မှာ TikTok app ကိုတားမြစ်ထားသလိုသူတို့နိုင်ငံတွေမှာလုံးဝမသုံးဖို့နှိုးဆော်မှုတွေလည်းရှိပါတယ်။ TikTok ကိုထွင်တဲ့ Biden's ကုမ္ပဏီကတော့တရုတ် CPV နဲ့ဆက်ဆက်မှုမရှိပါဘူးလို့ပြောပြီးတော့အသုံးပြုသူတွေရဲ့အချက်လက်တွေကိုတရုတ်အစိုးရကမပေးပါဘူးလို့ကုမ္ပဏီတွေအာမခံခုခံပြောဆိုပါတယ်။အမေရိကန်အစိုးရကိုလုံခြုံရေးအာမခံမှုအတွက်လည်းအမေရိကန်ကအသုံးပြုသူတွေရဲ့အချက်လက်တွေကိုတော့အမေရိကန်ပြည်အောင်စု Texas ပြည်နယ်မှာအခြေစိုက်တဲ့ Oracle နည်းပညာကုမ္ပဏီကိုရွှေ့လိုက်ပြီးတော့အပိုဆောင်သိမ်းထားတဲ့ backup အချက်လက်တွေကိုအမေရိကန်နဲ့စင်ကာပူတို့မှာထားပါတယ်။အမေရိကန်အစိုးရကိုအာမခံနိုင်မှု TikTok app ကိုအသုံးပြုသူတွေရဲ့အချက်လက်လုံခြုံရေးအတွက် Biden's ကဒေါ်လာတန်းထောင်ချီသုံးဆွဲထားပေမဲ့2022ခုနှစ်နှစ်ကုန်ပိုင်းကပဲTikTok အသုံးပြုတဲ့သတင်းတောက်နှစ်ယောက်ရဲ့အချက်လက်တွေကိုသူတို့အလုပ်သမားတွေရယူခဲ့တယ်ဆိုတဲ့သတင်းထွက်လာခဲ့ပါတယ်။နောက်ပိုင်းမှာအဲ့ဒီအလုပ်သမားတွေကိုသူတို့အလုပ်ဖြုတ်လိုက်ရပါတယ်။ TikTok ကိုပိတ်ပင်တာနဲ့ပတ်သက်ပြီးတော့ဒါကိုတရုတ်ကဘလို့တုံ့ပြန်လဲဆိုရင်တော့အမေရိကန်ကအခုလိုတားမြစ်မှုဟာသူတို့စိတ်မလုံတာကိုပြသနေပြီးတော့အာဏာအလွဲသုံးစားမှုဖြစ်ပါတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံမှာလည်း TikTok ကိုသုံးလို့မရပါဘူး။တရုတ်ကတခြားလူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube, Twitter, Facebook,Instagram စာမျက်နှာတို့ကိုလည်းပိတ်ထားတာဖြစ်ပါလိမ့်ရှင
်။မအေးတနာကျော်စူးစီးတင်ပြခဲ့တာဖြစ်ပါလိမ့်ရှင်။အခုတော့ကဘာတလခီးသောအစီအစဉ်ကိုနားဆင်ကြည့်ရှုချက်ရအောင်ပါ။ဈေးပေါ်ပေါ်နဲ့အချင်းတို့အတွင်းဂီတာတက်လက်ဖြစ်အောင်လုပ်တဲ့ခစ်တဲ့ညီတွေကိုမတုံးပဲလက်နဲ့ချီအချင်းယူပြီးအကောင်းဆုံးအတန်ထွက်အောင်လက်နဲ့ဖန်တီးနေတဲ့ဂီတာလုပ်ငန်းတွေစပိန်နိုင်ငံမှာရှိပါတယ်။မှာဝဲသူတယောက်ချင်းစီရဲ့စိတ်ချက်အတန်အတိုင်းထွက်အောင်ဂီတာတက်လက်ချင်းအစစ်စစ်ဘလို့လုပ်တယ်လဲဆိုတာကိုမဆုမြတ်မွန်နဲ့အတူကဘာတလာခီးသွားအစီအစဉ်ကနေတစဉ်သွားပြီးတော့လေ့လာကြည့်ရှုကြရအောင်ပါရှင်။
ဖိနိုင်ငံမက်ဒရစ်မြို့တော်မှာကဘာကျော်ဂီတသမားတွေအတွက်တလက်ချင်းစီလက်နဲ့လုပ်ပေးတဲ့ဂီတလုပ်ငန်းတချို့ရှိပါတယ်။ဈေးပေါ်ပေါ်နဲ့အရေးအတွက်များများဂီတတွေထုတ်လုပ်နေတဲ့ခေတ်မှာစပိန်ကမိသားစု Spanish guitar လုပ်ငန်းတွေကတော့ဂီတမှာသူတယောက်ချင်းစီလိုချင်တဲ့အသံထွက်အောင်လို့ဂီတတွေကိုအစအဆုံးလက်နဲ့ဖန်တီးပေးနေပါတယ်။1915ခုနှစ်ထဲကမိသားစုအစဉ်အဆက်ဂီတတွေလုပ်လာတဲ့ဒီလုပ်ငန်းမှာဆိုရင်အခုချိန်ထိလဲသားဖားနှစ်ယောက်ဂီတတွေကိုလုပ်ပေးနေကြပါတယ်။ဂီတကောင်းကောင်းတက်လက်ရဖို့အရေးအကြီးဆုံးကသစ်သားဖြစ်လို့သူတို့ဂီတာတွေလုပ်ဖို့သစ်တွေကိုလွန်ခဲ့တဲ့အနှစ်30ကျော်တည်းကဝယ်ယူအချောက်ခံထားတာဖြစ်တယ်လို့ပြောပါရယ်။အရေးအတွက်ထက်အရေးအသွေးကိုဦးစားပေးတာဖြစ်လို့တစ်နှစ်တစ်နှစ်ဂီတာအလက်30ကျော်လောက်ပဲသူတို့လုပ်ငန်းကထွက်ပါရယ်။သူတို့စီမှာဂီတာမှာဝယ်ကြသူတွေကလည်းအနုပညာရှင်တွေဂီတာဖျော်ဖြေပွဲတွေမှာတီးခတ်ကြသူတွေဂီတာဝယ်ယူစုဆောင်ကြသူတွေဖြစ်ကြပါရယ်
။ Cliente profesional es nuestro cliente. son encargos que vamos adaptando esa guitarra a la pulsación de esa
generally a phaw de ri ga guitar ko chon chon jin jin dita ja tu ri phit par de tru diao chin si ne an kai phit me guitar myo chon lu lou pe ya par de el lu phit aw guitar lou me tet ta ko yu ya par de ba ran chu de khu chin si ko le tai ya par de tiao ne tiao chu a shi a tu ma du ba u pyo ma so yin tiao chin si twa tru sait jai a tan myo thwat de guitar ko phan di pe ya ba tet ta sha de chin ga sa bi ro guitar lou pi de chin thi ne wa lao chin ja nai ma de
သူတို့ဆိုင်ကဂစ်တာတွေကိုပြင်သစ်အမေရိကန်ဂျပန်စတဲ့နိုင်ငံစုံကမှာဝယ်ကြပါတယ်။ဂစ်တာတစ်လက်ဈေးကဒေါ်လာ4000ပတ်ဝန်းကျင်ကစပါတယ်။ကနေဒါကအဆိုတော် Leonard Cohen, ဗြိတိန်ကအဆိုတော် Ed Sheeran, အမေရိကန်က Hollywood သရုပ်ဆောင် Richard Gere တို့လိုကမ္ဘာကျော်သူတွေသူတို့ဆိုင်ကလုပ်တဲ့ဂစ်တာတွေကိုတီးခတ်ကြပါတယ်။ဂစ်တာသံအဓိကဖြစ်တဲ့ Flamenco ဂစ်တာတီးခတ်သူတွေကတော့သူတို့ဆိုင်ရဲ့ပင်တိုင်းဖောက်တယ်တွေဖြစ်ကြပါတယ်။စပိန်မှာနာမည်ကြီးကွယ်လွန်သွားပြီဖြစ်တဲ့ Flamenco ဂစ်တာသမားပါကိုတလူစီယာဆိုရင်သူတို့ဆိုင်ကပဲဂစ်တာတွေပါဝယ်ခဲ့တယ်လို့သူ့ရဲ့တူတော်ရဲ့လက်ရှိနာမည်ကြီးဖလမင်ကိုဂီတသမားဆိုရင်လည်းဒီဆိုင်ကပဲဂစ်တာတွေကိုဝယ်ပါတယ
်ဂီတာရာဒေမာရီယာနိုလိုကေကွန်ဆီဂျင်အက်စ်လိုကေအက်ဖာစီလီတာတဲလ်ထရာဘာခိုဆာဒီဂါမော့စ်ကေ
မာရီယာနိုရဲ့ဂီတာတွေကတော့ကျွန်တော်လိုဂီတာသမားမျိုးအတွက်အန်ကိုက်ပါပဲဂီတာကိုကောက်ကန်လိုက်တာနဲ့ကိုတီးချင်တဲ့များကိုအဆင်ပြေပြေတီးခတ်နိုင်မယ်ဆိုတဲ့ခံစားချက်မျိုးဖြစ်စေပါတယ်ဂီတာတိုင်းကအဲ့လိုမဟုတ်ပါဘူးဂီတာတစ်လုံးရဲ့နောက်ကွယ်မှာဘလောက်အားဆိုင်တုတ်ထားလဲဆိုတာသိနိုင်ပါတယ
်မာရီယာနိုကွန်တေရဲ့ဂီတာလုပ်ငန်းက1915ခုနှစ်မှာတည်းကလှုပ်လာတာအခုလက်ရှိမျိုးဆက်40မြောက်ဖြစ်ပါတယ်အခုသူ့ရဲ့သားကဂီတာလုံနည်းကိုလက်ဆင့်ကမ်းသင်ယူနေတာ14နှစ်ကျော်နေပြီဖြစ်ပေမဲ့နေ့တိုင်းပညာအသက်တွေရနေစေဖြစ်ပါတယ်တဲ့
Aquí se empieza con las cobas.
အလုခန်းထဲမှာတပြက်စီလဲတာကိုအောက်ခြေကစပြီးတော့တဖြည်းဖြည်းချင်းစခဲ့ရတာပါအသေးမွှားလေးတွေကိုလှုပ်တာကစပြီးတော့ဂစ်တာအတွင်းမိုင်းတို့ဘားဒန်တို့လွလက်ကူကော်ကတ်တာတို့တဖြည်းဖြည်းချင်းသင်ခွင့်ရပါတယ်အဲဒီကနေမှကိုယ်တိုင်ဂစ်တာတစ်ခုလုံးလှုပ်ခွင့်ရလာခဲ့တာပါကျွန်တော်တို့ကတော့ကျွန်တော်အဖေအမဲပြောသလိုပဲဘဝမှာသင်ယူစရာတွေကဘယ်တော့မှရက်တော့မှမဟုတ်ပါဘူ
းသူတို့လုပ်ငန်းစခဲ့တဲ့1915ခုနှစ်ထဲကနေ့တွေအတိုင်းဒီနေ့အထိဂစ်တာတွေကိုအစအဆုံးလက်နဲ့လုပ်နေတာဖြစ်တယ်လို့လည်းသူက AP သတင်းဌာနကိုရှင်းပြပါရယ်သူတို့ဂစ်တာလုပ်ငန်းကနေထွင်းလုပ်လိုက်တဲ့ဂစ်တာတွေကိုနောက်ဆုံးအယောင်တင်ဖို့အတွက်နောက်ထပ်မိသားစုအယောင်တင်လုပ်ငန်းစီကိုလက်လွဲပြီးတော့အယောင်တင်ရတာဖြစ်ပါရယ်အဲ့ဒီအယောင်တင်လုပ်ငန်းဆိုရင်လည်း1959ခုနှစ်ထဲကဂစ်တာအယောင်တင်လုပ်ငန်းကိုလုပ်နေတာဖြစ်ပါရယ
် Empecé con mi padre hace más de 30 años y me gustó.Y siempre ha sido enfocado a
လုံငယ်အနှစ်30ကျော်တည်းကကျွန်တော်အဖေနဲ့အတူကျွန်တော်ဂီတာတွေစလုပ်ခဲ့ပါတယ်အဲ့ဒီထဲကတိတ်ကြိတ်ပါတယ်ကျွန်တော်တို့လိုဂီတာလုပ်သူတွေအတွက်အရေးအကြီးဆုံးတစ်ခုကအယောင်တင်တာဖြစ်ပါတယ်ဂီတာတစ်လက်လုပ်ပြီးဆိုရင်အယောင်တင်မှုဂီတာကိုလှအောင်လုပ်ဖို့လည်းလိုတယ်မလားဗျာပြောရရင်ဖန်တီးထားတာကိုထပ်ပြီးတော့အလှဆင်လိုက်တာမျိုးပေါ့ဂီတာကိုကြိုက်တဲ့သူတယောက်ဖြစ်တော့ဂီတာတွေကိုလည်းကျွန်တော်တိတ်မြန်လို့ပါတယ်
အမေရိကန်သမ္မတအိုက်ဇန်ဟာဝါ1959ခုနှစ်စပိန်ကိုလာလည်စဉ်တုန်းကစပိန်ကလက်ဆောင်ပေးလိုက်တဲ့ဂစ်တာကသူတို့ဆိုင်မှာအယောင်တင်ပေးလိုက်တဲ့ဂစ်တာဖြစ်ပါတယ်။သူတို့ဆိုင်ထွက်ဂစ်တာတွေတိခတ်သူတွေထဲမှာ Rolling Stones, Rosalia စတဲ့နာမည်ကြီးဂစ်တာသမားတွေပါပါတယ်။အတန်အကောင်းဆုံးအယောင်အလှဆုံးဂစ်တာတွေဖြစ်အောင်အဖေဖြစ်သူနဲ့လွန်ခဲ့တဲ့အနှစ်30တဲကစပြီးတော့သူအယောင်တင်လုပ်ငန်းကိုလှုပ်လာခဲ့တာပါ။
Es un trabajo delicado, laborioso.
ဂီတာတလုံးဖြစ်အောင်အသေးစိတ်အနုစိတ်လုပ်ရသလိုလက်ဝင်တဲ့အလုပ်လည်းဖြစ်ပါတယ်ဂီတာကိုအတန်အိုးကောင်းအောင်လုပ်ရတာနဲ့တင်မပြီးပါဘူးဂီတာကိုဘယ်လိုအယောင်တင်ရမလဲဆိုတာလည်းတက်ဖို့လိုပါတယ်ကျွန်တော်စီမှာတော့အယောင်တင်ဈေးကိုကိုယ်တိုင်လက်နဲ့ပဲဆက်ပါတယ်ဂီတာအတန်ကောင်းကောင်းထွက်ဖို့ကအရေးအကြီးဆုံးဖြစ်တော့အယောင်တင်ဈေးတွေတိတ်ထူပြီးထွက်တဲ့အတန်ပြတ်သွားမှမျိုးအဖြစ်မခံနိုင်ပါဘူးဒါကြောင့်အယောင်တင်ဈေးကိုကိုယ်ပါသာပဲဆက်ပါတယ်
ကီတာတန်အကောင်းဆုံးထွက်နိုင်ဖို့အယောင်တင်ပြီးရင်အနည်းဆုံး2လကြာအောင်လို့အချောက်ခံထားဖို့လိုတယ်လို့လည်းသူကရှင်းပြပါဗျ။အခုသူ့ရဲ့ပညာကိုသူ့ရဲ့သားကလည်းဆက်ပြီးတော့သင်ယူနေပါဗျ။
Es algo bonito y especial y más aquí que estás entregando el trabajo y estás viendo la
cara. ကျွန်တော်တို့ကတော့စိတ်ချမ်းသာထူးခြားတဲ့အလုပ်ဖြစ်ပါတယ်။ကိုကောင်းကောင်းလုပ်ပေးထားတဲ့အရာတစ်ခုကိုမှာဝယ်ယူသူလက်ထဲထည့်လိုက်ချိန်သဘောကျသွားတဲ့သူတို့မျက်နှာကိုမြင်ရတာသိစိတ်ချမ်းသာစရာကောင်းပါတယ်။တစ်သားအချမ်းကနေမှန်လို့ပုံရိပ်ထင်နေအောင်ဆေးရောင်တင်ထားတဲ့ဂီတာတစ်လုံးအဖြစ်ကျွန်တော်တို့ကဖန်တီးလိုက်ပြီးသူတို့ကိုပေးလိုက်တဲ့အခါစိတ်လှုပ်ရှားသွားကြတဲ့သူတို့ရဲ့မျက်နှာတွေကိုမြင်လိုက်ရရင်သူတို့လိုကိုယ်လည်းကူးဆက်ခံစားရပါတယ်ဒီအလုပ်ရဲ့အကောင်းဆုံးရလဒ်ဖြစ်ပါတယ်
အခုခေတ်မှာဂီတာတွေကိုဆက်တွေနဲ့ထုတ်လုပ်နေကြပြီဖြစ်ပေမဲ့စပိန်နိုင်ငံမက်ဒရစ်မြို့တော်ကမိသားစုအစဉ်အဆက်လှုပ်လာကြတဲ့ဂီတာလုပ်ငန်းတွေကတော့အဆအဆုံးလက်နဲ့လှုပ်ပေးနေကြဆဲဖြစ်ပါတယ်။ဂီတာမှဝယ်သူတယောက်ချင်းစီအကြိုက်အသက်မျိုးထွက်အောင်လားနဲ့ချီအချိန်ပေးရတယ်လို့ဈေးလဲကြီးပေမဲ့တည်တည်တန့်တန့်ကိုပိုင်ဂီတာပိုင်ဆိုင်ခြင်းတွေကတော့တကူးတကကိုမှဝယ်နေကြဆဲဖြစ်ပါရဲ့ရှင်။ကျွန်တော်ရှင်ရမမ
။ခုတော့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ခဏကိုနားဆင်ကြည့်ရှုချက်ရအောင်ပါရှင်။မွန်လူမျိုးတွေရဲ့ရိုးရာဓလေ့ထုံတန်းတွေနဲ့အတူမြမဒေါ်လန်ရေးသမိုင်းကြောင့်မှာပါအချင်းကရရှိခဲ့တဲ့မွန်ချေးရွာလေးတရွာကိုထိုင်းနိုင်ငံရဲ့တနေရာမှာတွေ့နိုင်ပါတယ်။ဝင်ကရွာလို့ခေါ်တဲ့ဒီရွာလေးအကြောင်းဒီသတင်းပတ်နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမှညွညွလင်းတင်ပြထားပါတယ်ရှင်။
ရတဲ့ရိုးရဒီလုံတန်တွေအော်ဟစ်အားပေးနေကြတဲ့ပြိတက်တွေရဲ့အတန်တွေနဲ့ဆူညံနေတဲ့မြမပြည်သားတွေရဲ့လက်ဝေးပွဲကိုထိုင်းနိုင်ငံရဲ့တနေရာမှာစီစီကားကားတွေ့နေကြတာပါ။အဲ့ဒီနေရာကတော့ထိုင်းနိုင်ငံမြို့တော်ဘန်ကောက်ကနေ9နာရီလောက်ကားမောင်းရတဲ့ကန်ချနာပူရီခရိုင်ထဲမှာရှိတဲ့စံကလပူရီမြို့လေးကဝင်ကားလို့ခေါ်တဲ့ရွာလေးမှာဖြစ်ပါတယ်။ငါးတွေစုဝေးနေကြတဲ့နေရာလို့အဓိပ္ပာယ်ရတဲ့ဝင်ကအင်ကြီးရဲ့တစ်ဖက်ကမ်းမှာရှိတဲ့ဝင်ကရွာလေးကမွန်လူမျိုးအများစုနေထိုင်ကြတာကြောင့်ဒီရွာလေးကိုမွန်ဘက်ကမ်းဆိုပြီးတော့လူအသီးများကြတာပ
ါ။မွန်ရွာကကျွန်တော်ဝင်ကဆရာတော်ကနေပြီးတော့သူဒီကိုစိုက်ရောက်လာတဲ့အချိန်ကစပြီးတော့ဒီမွန်ရွာဝင်ကဆိုတဲ့မွန်ရွာလေးဖြစ်လာတာပေါ့နော်။ဝင်ကဆရာတော်ကမော့ကနေရေးမြို့နယ်မော့ကနေစတင်ပေါ့အဲ့ဒါ1948နောက်ပိုင်းလွတ်လပ်ရေးနောက်ပိုင်းမှာမွန်တော်လှန်ရေးစခဲ့တယ်55လောက်မှာအဲ့ဒီကမွန်ပြည်နဲ့တနင်္သာရီတိုင်းပေါ့လေအဲ့ဒီကနေပြီးတော့သူဟိုလက်နက်ကင်ပဋိပက္ခတွေဖြစ်လာတော့တခါတည်းအဲ့ဒီမွန်ပြည်သူတပ်ဦးတပ်ဖွဲ့ရရွှေရင်ရွှေနဲ့ရှာတော့လဲပါလာတယ်နောက်ဆုံးမှာမွန်ပြည်သူတပ်ဦးက58မှာလက်နေချလက်နေနေငင်းချင်ကြီးဦးနှုတ်ဆွေရလက်ထက်မှာလှုပ်သွားတယ်ဒါပေမဲ့ဆရာတော်ကဒီဘက်ထိုင်းဘက်ခြံကိုရွှေ့လာတယ်ရွှေ့လာပြီးတော့ဒီဝင်းကရွာဟောင်းကိုစတဲခဲ့တာပေါ့အဲ့ဒါ1960အလုံးမှာဖြစ်ပါတယ
်လူဦးရေ4000ကျော်ရှိတဲ့စံကလာပူရီမြို့ဟာထိုင်းနိုင်ငံရဲ့မြို့တစ်ခုဖြစ်ပေမဲ့နေထိုင်သူအများစုကမြန်မာပြည်သားတွေဖြစ်ကြပါတယ်
ဟုတ်ကဲ့ဒီမှာကြတော့လူရေရကျွန်တော်တို့ဒီထိုင်းကတရားဝင်ထုတ်ပြန်ထားတဲ့မှာစံခါပူရီရဲ့မြို့နယ်လို့ပြောပါပေါ့ကျွန်တော်မှာစီ4000နဲ့5000ကျားမှရှိတယ်အများအဖြစ်တရေမွန်ဗမာအိန္ဒိယနော်အနွယ်ဘွားအဲ့ဒီဟာများတယ်ကျွန်တော်မှာကထိုင်းအစ်စ်တွေဆိုရင်သူတို့ရုံးဝန်သားနေလောက်ပဲကျွန်တော်တွေ့ရတယ်
ဆရာတော်ကြီးဦးအောင်တမကြီးမှုပြီးမွန်မိသားစု6စုနဲ့စတင်တည်ထောင်ခဲ့တဲ့ဝင်ကရွာကလေးနဲ့ထိုင်းနိုင်ငံရဲ့စံကလာပူရီမြို့လေးကမြမပြည့်ရဲ့စစ်အုပ်ချုပ်မှုတော်လှန်ရေးခေတ်အဆက်ဆက်မှာတမိုင်းဝင်ခဲ့တဲ့နေရာတစ်ခုလည်းဖြစ်ပါတယ
်စံကလာပူရီရောက်တဲ့အချိန်မှာဩစာပေါ့ဒီချစ်ဆိုတော့မရှိသေးဘူးအဲဘူရန်နိုင်တပ်ပဲရှိတယ်သူကဗမာနေလဲဆိုတော့ဒီဆရာတော်ကြီးရဲ့အကြောင်းအရှိဘက်ကကျွန်းတော်မှာစကန်းတစ်ခုပေါ့လေအဲ့ဒီမှာနေတယ်။နောက်ဦးနှုတို့ထွက်လာပြီးရဲ့နောက်ပိုင်းမှာမှာဦးနှုတို့နဲ့ဒီဘူရနိုင်ယုံနဲ့ညှိနှိုင်းပြီးတော့မှကားရဲပြစ်ချစ်လွတ်မြောက်ရေးတမတော်ဆိုပြီးတော့ဖွဲ့စည်းခဲ့တော့အဲ့ဒီမှာတောင်ပိုင်းတိုင်းကဘူရနိုင်ဦးစည်းတယ်အလဲပိုင်းကတော့ဦးသွင်းအနောက်မြောက်တိုင်းကတော့ဗိုလ်ချုပ်အောင်ဒါနောက်မှပေါ်လာတာ
။ဘယ်လိုအခြေအနေမျိုးကြောင့်လဲဖြစ်ဖြစ်မြန်မာပြည်ထဲကနေမွန်ဘက်ကန်းကိုရောက်လာပြီးနေထိုင်ကြတဲ့မြန်မာပြည်သားတွေအများစုကတော့မြန်မာပြည်ကိုပြန်ချင်စိတ်မရှိကြတော့ပါဘူး
။ဒီမှာနေတဲ့ကကလေးတွေကပညာသင်စရာမလိုဘူး။ဆိုရင်ထောက်ပံ့ပေးတယ်မိဘကလည်းနည်းနည်းပါးပါးဝတ်စာကူညီရတာပေါ့နော်။ဟိုဘယ်လိုပြောမလဲ။ဒီမှာဆိုရင်ကြောင်းနေတယ်ဆိုရင်သမင်းကြိုက်လည်းထည့်စရာမလိုဘူး။အော်မောက်ဖိုးလေးနည်းနည်းပေးလို့လိုက်ဆိုရင်တနေ့20ပဲပေးနိုင်တယ်ဒီမှာဆိုလေကိုကသူများပတ်စာမရှိဘူးလေမှန်တိုင်းပြောမှလို့သူများနိုင်ငံမှာလောက်ကြရတယ်ဆိုတော့ ့ဆိုရင်ကလေးတွေပညာအတော့ဘယ်ဒီမှနေဖြစ်တယ်လေပမာပြီးတော့ပြန်ဖြစ်တော့မှာမဟုတ်ဘူ
းထိုင်းအာဏာပိုင်တွေကတော့မွန်ရင်ကျေးမှုရိုးရာဓလေ့ထုံးလန်းတွေနဲ့နေထိုင်နေကြတဲ့မွန်လူမျိုးတွေနဲ့ဆရာတော်ကြီးဦးဥတ္တမတည်ဆောက်ခဲ့တဲ့ထိုင်းနိုင်ငံမှာထင်ရှားလာတဲ့အရှေ့လျားဆုံးတစ်သားတရားကြီးကိုအကြောင်းပြုပြီးပြည်ရင်းခီးသွားလုပ်ငန်းကိုမြင့်တင်လှုပ်ဆောင်ပေးခဲ့တာကြောင့်ဒေသဖွံ့ဖြိုးမှုအပြင်နေထိုင်သူဒေသခံတွေရဲ့စီးပွားရေးပါကောင်းမွန်လာကြပါတယ်
။စီးပွားရေးအနေနဲ့အတင်းအကျပ်အဆင်ပြေရတော့ဆင်ပြေရောင်းဝယ်ကားလာတယ်
ဒီရွာကလည်းမွန်ရင်ကျေးမှုရွာလို့သူတို့တတ်မှတ်တယ်သူတို့ခေါ်တာပေါ့လေဒီဒေသခံတွေအတွက်ကအလုပ်တွေရတာပေါ့အဲ့ကိုအိမ်မနေရင်ကိုကနေဧည့်သည်တွေကိုဈေးရောင်းနိုင်တာပေါ့လေအများအဖြစ်မိန်းကလေးတွေကအလုပ်ရတာပေါ့တဝက်ကြကြောဈေးရောင်းရတယ်ဒီရွာမှာနေတဲ့လူကအဲ့လိုဖြစ်တာ
အချင်းလေးအကြောင်းအကျောင်းအရရတွေကြောင့်ကိုတိုင်းကိုပြည်ဇာတိမိသားနေဒီနေ့အထိရွှေပြောင်းနေထိုင်နေကြတဲ့မွန်လူမျိုးတွေကတော့ရောက်တဲ့အရမှာပဲကိုရင်ကျင်းမှုရိုးရာဓလေ့ထုံးတမ်းတဲ့ဘာသာတရားတွေကိုသားစင်မြင့်ဆက်ထင်သေးရနေထိုင်ခဲ့ကြရတာဆယ်စုနှစ်ငါးခုကျော်ရှိတယ်ဖြစ်ပါတယ်ရှင
်မညညလွင်ရဲ့နေရာပေါင်းစုအကြောင်းဆုံးသတင်းပတ်ဆင်ခဏကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းအတွက်သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကတလဲပြောပြမှာဖြစ်ပါတယ်ရုရှားနဲ့တရုတ်နိုင်ငံကြားမဟာဗျူဟာကျပူးပေါင်းဆောင်မဲ့စာချုပ်တည်တရားကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့အင်္ဂါနေ့ကပဲလက်မှတ်ရေးထိုးလိုက်ပါတယ်နှုတ်နှစ်ဖက်အားထုတ်မှုကြောင့်ခိုင်မာအားကောင်းတဲ့တရုတ်ရုရှားဆက်ဆံရေးတွေဟာတည်တည်ငြိမ်ငြိမ်ပဲဆက်လက်တိုးတက်နေပြီးတော့နိုင်ငံရေးအရာအပြန်အလှန်ယုံကြည်မှုရှိကြသလိုပဲနှစ်နိုင်ငံကူညီတဲ့တူညီတဲ့အကျိုးစီးပွားလည်းရှိကြပါတယ်လို့တရုတ်သမ္မတရှီကအစည်းအဝေးမှာပြောဆိုသွားပါတယ်ယူကရိန်းစစ်ပွဲကိုလည်းတန်တမာရေးနည်းလမ်းနဲ့ဖြေရှင်းဖို့ခေါင်းဆောင်အိုရိုကတောင်းဆိုထားပါတယ်ဒါပေမဲ့လည်းယူကရိန်းအစိုးရနဲ့သူ့ရဲ့မဟာမိတ်အနောက်နိုင်ငံတွေကညီညာရေးဆွေးနွေးဖို့အဆင်သင့်ဖြစ်တဲ့ပုံမတွေ့ရဘူးလို့သမ္မတပူတင်ကပြောပါတယ်ယူကရိန်းကိုရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီတာကရုရှားနဲ့တရုတ်သမ္မတရကြားတွေ့ဆုံဆွေးနွေးမှုတွေကိုအနီးကပ်စောင့်ကြည့်သွားမယ်လို့ပြောပါတယ်။ရုရှားရဲ့ကျူးကျော်စစ်ကြောင်းယူကရိန်းနိုင်ငံနဲ့ထိခိုက်ပျက်စီးမှုတွေကိုတွားကြည့်ပြီးတော့သမ္မတဇလန်စကီနဲ့အမြင့်ချင်းဖလှယ်ခဲ့သလိုယူကရိန်းအရေးနဲ့ပတ်သက်ပြီးတရုတ်ထိပ်တန်းခေါင်းဆောင်အစ်အထိအခိုင်အမာဆက်သွယ်ဖို့ဆန္ဒရှိပါတယ်လို့ယူကရိန်းသမ္မတနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ကီရှီတာကအင်္ဂါနေ့မှာပြောဆိုသွားတာပါ။တရုတ်သမ္မတရှီကျင်းပင်ရုရှားနိုင်ငံကိုရောက်ရှိနေချိန်မှာပဲဝန်ကြီးချုပ်ကီရှီတာကလည်းယူကရိန်းနိုင်ငံကိုကြိုတင်ကြေညာခြင်းမရှိဘဲနဲ့အင်္ဂါနေ့ကရောက်ရှိလာတာဖြစ်ပါတယ်။တိုင်ဝမ်သမ္မတဆိုင်အင်ဝမ်ရဲ့အမေရိကန်နိုင်ငံခီးစင်နဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနိုင်တဲ့တရုတ်နိုင်ငံရဲ့ရန်လုံမှုတွေကိုရှော့ချနိုင်ဖို့အမေရိကန်အစိုးရကကြိုပမ်းနေပါတယ်။သမ္မတဝမ်ဟာဒီလအနောက်မှာကြာရင်ဗဟိုအမေရိကနိုင်ငံတွေကိုတွားရောက်မဲ့တရုတ်ဝင်ခီးစင်မဆတင်ပြီးလန်ခွလတ်မှာကယ်လီဖိုးနီးယားနဲ့နယူးယောက်မှာခီးတထောက်နားဖို့ရှိပါတယ်။ကြာဟာတိုင်ဝမ်သမ္မတတွေတခြားနိုင်ငံကိုတွားတဲ့ခီးစင်တွေမှာအခုလိုပဲအမေရိကန်ကိုတာမန်သဘောနဲ့ခဏတာဝင်လာတာဖြစ်ပြီးတော့သမ္မတဝမ်အပါဝင်အရင်ကတိုင်ဝမ်သမ္မတအဆက်ဆက်ဟာလည်းအလားတူအမေရိကန်မှာမကြာခဏခီးတထောက်ဝင်လာခဲ့ဘူးတယ်လို့ဘိုင်ဒန်အစိုးရကတရုတ်နိုင်ငံကိုအကြောင်းကြားထားတယ်လို့နာမည်မဖော်လို့တဲ့အစိုးရအရာရှိတယောက်ကပြောပါရတယ်။2016ကနေ2019ခုနှစ်တွေအတွင်းမှာလည်း Miss Chai ဟာအမေရိကန်ကို6ကြိမ်ခီးတထောက်ဝင်လာဖူတယ်လို့ပြောပါရတယ်။နောက်ဆုံးရသတင်းအချင်းချုပ်ကိုနန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစည်းအဝေးရဲ့ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစည်းအဝေးကိုတော့လိုင်းတိုမီတာ1925.32လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပါစေရှင် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါကျွန်မသင်ကြီးထိုက်ပါရှင
This program has come to you from the Voice of America, Washington.